Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်စက်တင်ဘာလ29ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိမြရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမအေးတနာကြပါရှင်ဆီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလှုပ်ဆောင်ပုံရတဲ့လေကြောင်းတိုက်ခိုက်မှုတွေက IS စစ်သွေးကြွားတွေရှိတဲ့ပြည်မှတ်တွေကိုထိသွားတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရရှင်။ဟောင်ကောင်မှာတော့အစိုးရဌာနချုပ်ယွန်ကိုညကအတင်းဝင်ရောက်ခဲ့တဲ့အစနပြအကြောင်းသားဆယ်ကနန်းကိုရဲကဖမ်းဆီးခဲ့ပါသည်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညမှာပြောပြပေးသွားဖို့ရှိပါတယ်မသိနေရေ
။ကောင်းပါပြီရှင်။မြန်မာဒီမိုကရေစီရေပြုပြင်ပြောင်းလဲမှုမှာလိုအပ်ချက်တွေတပုံတပင်ရှိနေသေးတယ်လို့အဓိကအတိုက်ခံပါတီကြီး NLD ကပြောဆိုလိုက်ပါတယ်
။ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးနော်လူအခွင့်အရေးအပြေအဝါရရှိဆိုတဲ့အချက်တွေကဒီနေ့မရသေးပါဘူး
။ဒါကတော့ NLD ဗဟုအလို့မှုဆောင်တဦးဖြစ်သူဦးညံဝင်းပြောသွားတာဖြစ်ပါတယ်။အပြည့်အစုံကိုမကြခင်မှာတင်ပြပေးပါမယ်ရှင်။နောက်ဆက်ဝင်စားပွဲသတင်းတပုတ်ကတော့မြောက်ကိုရီးယားတို့ပွင့်လင်းလာတော့မလားဆိုတဲ့အကြောင်းသုံးသပ်တင်ပြထားချက်ပါဒီနောက်မှာတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာသတင်းမီဒီယာတွေတဲကထူးခြားတဲ့မြန်မာသတင်းတွေကိုကောက်နှုတ်ဖော်ပြပေးဖို့ရှိသလိုစနေညချမ်းတိုက်ရိုက်လေလံအစီအစဉ်လဲဆွေးနွေးကြမှာမို့စောင့်မျှော်နှားဆင်ကြရအောင်ပါရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့မတ်အင်ချင်နိုင်တို့ကကြီးညာပေးကြမှာပါ
စီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလှုပ်ဆောင်ပုံရတဲ့လေကြောင်းကတိုက်ခိုက်မှုတွေက IS Islamic စစ်သွေးကြွားတွေရှိတဲ့ပြည်မှတ်တွေကိုထိသွားတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရယ်။ IS စစ်သွေးကြွားတွေရဲ့ဌာနချုပ်ဖြစ်တဲ့ Al-Ihad တက္ကသိုလ်နားကအလက်ပိုပြည်နယ်ကိုညွန့်ပေါင်းတပ်ဖွဲ့လေရင်တွေကပစ်ခတ်ခဲ့တယ်လို့စီးရီးယားလူခွင့်ရေးအဖွဲ့ကပြောတာပါ။IS အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ Raqqa ပြည်နယ်မှာတော့အကြီးအကျယ်ပောက်ကွဲသံ30ခုကြားခဲ့ရပြီးတော့ထိခိုက်ဒဏ်ရာရတာတွေလည်းရှိရဲလို့အဲ့ဒီအဖွဲ့ကဆိုပါတယ်။စနေနေ့မှာပဲ Homs ပြည်နယ်က Palmyra မြို့အရှိချမ်းကိုလည်းစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ Syria စောင့်ကြည့်အဖွဲ့ကပြောတာပါ။တောက်ကြာနေ့ကလည်း American တိုက်လေယာဉ်တွေ၊ပယ်ရင်တပ်ဒုံးယာဉ်တွေနဲ့တခြားလေယာဉ်တွေဟာ Iran နဲ့ Syria နိုင်ငံတို့မှာရှိတဲ့ IS ပစ်မှတ်တွေကိုတိုက်ခိုက်ခဲ့ပါတယ်။ဥရောပနိုင်ငံတွေဖြစ်ကြတဲ့ Britain, Denmark နဲ့ Belgium နိုင်ငံတို့ကသူတို့ Iraq မှာရှိတဲ့ IS ပြစ်မှတ်တွေကိုလေကြောင်းစစ်ဆင်ရေးလုပ်မယ်။ Syria ကိုတော့မလုပ်ဘူးလို့ပြောသွားပြီးတဲ့ရက်မှာပဲအဲဒီတိုက်ခိုက်မှုဖြစ်တာပါ။ American ကာကွယ်ရေးဝန်ကြီး Chad Hegel ကတော့ပြီးခဲ့တဲ့သတင်းပတ်မှာဆိုရင် Iraq နိုင်ငံမှာလေကြောင်းတိုက်ခိုက်မှု200ပြုလုပ်ခဲ့တယ်လို့ပြောပြီးတော့ Syria မှာတော့43ခုပြုလုပ်ခဲ့တယ်လို့တောက်ကြနေကဆိုပါတယ်။ဒီလိုမျိုးစစ်စင်ရေးလုပ်တာဟာအီရတ်နိုင်ငံဆိုင်ရာပထမဦးဆုံးဗျူဟာပဲဖြစ်ပါတယ်ဒီဗျူဟာဟာတခုတည်းရှိတာတော့မဟုတ်ပါဘူးလို့အမေရိကန်ပူရဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီကတောက်ကြနေကပဲပြောပါတယ်ဆီးရီးယားကတိုက်ခိုက်မှုတွေကိုကြည့်မယ်ဆိုရင် IS တိုက်ခိုက်ရေးသမားတွေအနေနဲ့ဘယ်နေရာမှလုံလုံခြုံခြုံပုန်းနေလို့မရပါဘူးလို့သူကပြောသွားခဲ့ပါတယ်ရှင်
အနောက်စုကိုယ်စားလှယ်တွေနဲ့နျူကလ িয়ার အရေးဆွေးနွေးချက်တွေမှာတိုးတက်မှုတွေဟာအလွန်အလွန်ကိုနှေးကွေးနေတယ်လို့အီရန်သမ္မတကပြောလိုက်ပါတယ်။ဒါအပြင်နောက်ဆုံးရက်ဖြစ်သတ်မှတ်ထားတဲ့နိုဝင်ဘာလ24ရက်နေ့မတိုင်ခင်ညှိနှိုင်းသဘောတူညီရေးမြန်မြန်ဆန်ဆန်လုပ်ဖို့လိုတယ်လို့လည်းသမရကတတိပေးပြောသွားပါရယ်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အီရန်သမရဟာဆန်ရိုဟာနီကသတင်းတောက်တွေနဲ့တောက်ကြနေကတွေ့ဆုံရမှာညီလာခံပြင်ပတီချာဆွေးနွေးပွဲတွေနဲ့ပတ်သက်လို့အခုလိုပြောသွားတာပါအီရန်နျူကလ িয়ার အစီအစဉ်ဆွေးနွေးမှုသဘောတူညီချက်တွေနဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေတဖြည်းဖြည်းရှော့ချသွားရေးအတွက်ကုလသမဂ္ဂထိပ်တန်းကိုယ်စားလှယ်တွေနဲ့ဥရောပသမဂ္ဂကိုယ်စားလှယ်တွေဆွေးနွေးပွဲဒုတိယမြောက်နေ့မတိုင်ခင်အီရန်သမ္မတကအခုလိုတတိပေးပြောဆိုခဲ့တာပါအနောက်အုပ်စုတွေနဲ့နှီးဆက်တဲ့သတင်းတွေအရဆွေးနွေးပွဲတွေမှာတိုးတက်မှုအနည်းငယ်ရှိတယ်လို့ဆိုပါတယ်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့ရှိတယ်လို့အနောက်နိုင်ငံတွေယူဆထားတဲ့အီရန်ရဲ့ယူရေနီယံတန့်စင်မှုကိုအဟန့်အတားဖြစ်စေမဲ့နီလန်တွေကိုအမေရိကန်အပါအဝင်အင်အားကြီးနိုင်ငံ၅ခုကရှာဖွေနေတာပါ။ဒါပေမဲ့လည်းအီရန်ဘက်ကတော့သူ့ရဲ့ယူရေနီယံတပ်ဆင်မှုတွေဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့ဖြစ်ပါတယ်လို့ပြောပါရရှင်
။ပါလက်စတိုင်းသမ္မတမခ်မုဒ်အာဘတ်စ် ကုလသမဂ္ဂမှာတောက်ကြနေကပြောထားတဲ့မိကွန်းကိုအမေရိကန်ကပဲချလိုက်ပြီးတော့အဲ့ဒီမိကွန်းမှာသူများပေါ်ရန်စားတဲ့သဘောမျိုးတွေပေါဝင်နေတယ်လို့ပြောပါတယ်။ပါလက်စတိုင်းနယ်မြေတွေမှာဝင်ရောက်နေရယူရာတွေကိုအစ္စရေးကဆုတ်ခွာပေးဖို့တီးကြတဲ့အချိန်သတ်မှတ်ပေးပါလို့မစ္စတာအဘတ်စ်ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုသွားတာပါ။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းရဲ့ဟားမတ်စစ်သေးကြောအဖွဲ့နဲ့တလောကဖြစ်ခဲ့တဲ့ပြည်ပခါမှာအစ္စရေးကစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့သူကဆွဆွဲပါတယ်။အဲဒီလိုမျိုးရန်စားတဲ့ပြောကြားမှုမျိုးဟာအကျိုးမရှိစေဘဲနဲ့အစိုးကိုပဲဖြစ်စေတယ်။နှစ်ဖက်ကြားမှာယုံကြည်မှုပြန်ပြီးတော့တိဆောက်ရေးကြိုးပမ်းမှုကိုအနှောက်အယှက်ဖြစ်စေတယ်လို့အမေရိကန်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူဂျန်ဆက်ကီကပြောသွားပါတယ်။မစ္စတာအဘတ်စ်ကတော့အစ္စရေးကိုဆုတ်ခွာဖို့အချိန်သတ်မှတ်အောင်လို့ကုလသမဂ္ဂဆုံးဖြတ်ချက်ကြအောင်လုပ်မယ်လို့ပြောပါတယ်။အဲ့ဒီအချိန်သတ်မှတ်တယ်ဆိုတာ၃နှစ်တာကာလပေးမှာကိုပြောတာလို့မစ္စတာအဘတ်စ်ရဲ့လက်ထောက်တွေကပြောပါတယ်။အစ္စရေးဘက်ကတော့နှစ်ဖက်ပြေလည်အောင်လို့ဖြေရှင်းဖို့ဆိုတာကိုလက်ခံပေးမယ်လေ။အနာဂတ်ပါလက်စတိုင်းနိုင်ငံအတွက်နယ်မြေသတ်မှတ်ရေးမှာနှစ်ဖက်ကိုယ်စားလှယ်တွေညှိမိရဖြစ်နေကြတာဖြစ်ပါတယ်ရှင်။
ဆမာလီယာနိုင်ငံမှာအမျိုးသား၃ဦးကိုတပြိုင်နက်တည်းလက်ထက်ခဲ့တဲ့အမျိုးသမီးကိုအများပြည်သူရှေ့မှာဂဲရီနဲ့လူအုပ်ကြီးကပောက်ပြီးတော့တတ်ခဲ့ပါဗါဒ်အစ္စလာမ်အစွန်းရောက်စစ်သွေးကြအဖွဲ့ဖြစ်တဲ့ El Shabab အုပ်စုတွေဆိုမိုအုပ်ချုပ်နေတဲ့ဆိုမာလီယာတောင်ပိုင်းကမ်းခြေမြို့ဘာရိုဝီမှာတောက်ကြနေက33နှစ်အရွယ်အမျိုးသမီးကိုမတည်မချင်းဂဲရီနဲ့ပောက်ပြီးတတ်ခဲ့ကြတာပါတပြိုင်နက်တည်းအမျိုးသား၃ဦးကိုလက်ထပ်ခဲ့တယ်လို့အဲ့ဒီအမျိုးသမီးကဝန်ခံခဲ့တာကြောင့်အခုလိုအပြစ်ပေးတက်ခဲ့တာဖြစ်တယ်လို့ဆိုပါရယ်မြေကြီးထဲမှာသူမရဲ့တကိုယ်လုံးကိုမြှုပ်ထားပြီးခေါင်းနဲ့လက်ပင်ပဲဖော်ထားတာကိုလူအုပ်ကြီးကဂဲရီနဲ့ပေါက်ပြီးတက်ခဲ့တာဖြစ်ပါရယ်ရှင်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဂျပန်နိုင်ငံအလဲပိုင်း on take down မှာမီးတောင်တစ်ခုပေါက်ကွဲလို့လူ၈ဦးထက်မနည်းထိခိုက်ဒဏ်ရာရပြီးတော့လူ250ကျော်တောင်ပေါ်မှာပိတ်မိနေပါတယ်။စနေနေ့မွန်းတဲ့အချိန်လောက်မှာမီးတောင်ပေါက်ကွဲပြီးတော့မီးခိုးလုံးတွေပြားတွေကောင်းငင်ရံဘက်ကိုထိုးပေါက်ပြီးတော့ထွက်လာတာပါ။မီးလောင်ကထပ်ပြီးပေါက်ဖို့ရှိသေးတယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပြီးတော့အဲ့ဒီမီးလောင်ရဲ့နှစ်မိုင်ခွဲပတ်လည်နေရာတွေကိုမီးခဲတွေကျလာနိုင်တယ်လို့သတိပေးထားပါတယ်ရှင်။
ဟောင်ကောင်အစိုးရရုံးတွေမှာညာလုံးပေါက်ပိတ်ဆို့ဆန္ဒပြနေတဲ့ចောင်းသားတွေတဲကဒါဇင်နဲ့ချီပြီးတော့လုံတင်းရဲတွေဖမ်းဆီးခဲ့ပါတယ်။အစိုးရရုံးဂိတ်ပေါက်ဝါနဲ့အတော့ကိုမြင့်တဲ့ဒီခြံစည်းရိုးအုပ်တိုင်းတွေကိုဖျက်ပြီးတော့အဆောက်အုံတွေကိုဝင်ရောက်ဖို့စူးစမ်းနေတဲ့ဆန္ဒပြចောင်းသူចောင်းသားတွေနဲ့လုံတင်းရဲတွေဟာတညာလုံးရုံးရင်းဆန်ခတ်ဖြစ်ခဲ့ကြတာပါ။စနေနေ့မှာတော့ဒီဆန္ဒပြចောင်းသားတွေကိုရဲတွေကငရုတ်ရည်တွေနဲ့ပတ်ပြီးတော့လူစုခွဲခဲ့ပါတယ်။အစိုးရရုံးအဆောက်အုံအပြင်ဘက်မှာထိုင်းပြည်ဆန္ဒပြနေသူတွေကတော့သူတို့တငယ်ချင်းចောင်းသားတွေကိုမဖမ်းဆီးဖို့ရဲတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုဖြိုခွဲမှုမှာចောင်းသားတွေဘက်ကဒဏ်ရာအနည်းငယ်ရခဲ့တယ်လို့ဟောင်ကောင်ရဲတွေကပြောပါတယ်။2019ခုနှစ်မှာရွေးကောက်ပွဲကိုဒီမိုကရေစီနည်းလမ်းတစ်ကျကျင်းပပေးဖို့ဟောင်ကောင်ចောင်းသားတွေကတောင်းဆိုနေကြတာပါ။ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သူအလုံးဟာတရုတ်အစိုးရလူလာတဲ့ရွေးကောက်ပွဲကော်မတီကအတိမတ်ပြုသူတွေပဲဖြစ်ရမယ်လို့တရုတ်အစိုးရကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ဟောင်ကောင်ကျောင်းသားတွေကမကြေမနက်ဆန္ဒပြခဲ့ကြတာပါရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နာမကျန်းဖြစ်နေလို့နိုင်ငံသားကစိတ်ကူစားရေးအဖွဲ့တစ်ဖွဲ့လာရောက်သွားတာတွေ့ရတယ်လို့အမည်မဖော်တဲ့မြောက်ကိုရီးယားအရာရှိတူကပြောသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်နေလို့ထိုင်လို့ကောင်းမှမရဘူးလို့မြောက်ကိုရီးယားအစိုးရသတင်းမီဒီယာကသတင်းမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးမစ္စတာကင်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ပြောကြားချက်ထွက်လာတာပါမစ္စတာကင်ဟာထော်ချိုးထော်ချိုးဖြစ်နေတဲ့ပုံပဲတောင်ကိုရီးယားအစိုးရကလည်းမြောက်ကိုရီးယားကိုတွားခဲ့နိုင်တဲ့ကျန်းမာရေးအဖွဲ့ရဲ့အသေးစိတ်အချက်လက်တွေသိရဖို့အတွက်စ조사နေတယ်လို့အဲ့ဒီအမည်မဖော်တဲ့အရာရှိကပြောပါတယ်မစ္စတာကင်ဟာစက်တင်ဘာလ3ရက်နေ့မှာပဲဆင်းမြေဖျော်ပြပွဲတစ်ခုလာရောက်ခဲ့တာကိုနောက်ဆုံးတွေ့ခဲ့ရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့သမ္မတဟောင်းဘီလ်ကလင်တန်နဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်တို့ရဲ့သမီးဖြစ်တဲ့ချဲလ်စီကလင်တန်ဟာရှာလက်ဆိုတဲ့သမီးဦးလေးတစ်ယောက်ကိုမွေးဖွားပေးလိုက်ပါတယ်။ရှာလက်ကလင်တန်မတ်စဗင်စကီလို့နာမည်ပေးထားတဲ့သမီးလေးဖွားမြင်ကြောင်းဒီနေ့မနေ့ပဲကြေညာသွားတာဖြစ်ပါတယ်။ တမီဦးလေးဖွာမေမွေးဖွာလို့အရန်ဝမ်းသာနေကြပြီးတော့အားလုံးကိုလည်းကျေးဇူးအထူးတင်ရှိပါတယ်လို့ Chelsea Clinton က Twitter လူမှုရေးကွန်ရက်မှာသတင်းစကားပါထားပါတယ်
တရုတ်နိုင်ငံမှာအစားအစာနဲ့ဆေးဝါးဘေးကင်းလုံခြုံဖို့အတွက်အရေးယူဆောင်ရွက်သွားမယ်လို့တရုတ်ဒုဝန်ကြီးချုပ်ဝမ်ယန်းကကတိပေးပြောဆိုလိုက်ပါတယ်ချိုးဖောက်သူတွေကိုလည်းတရားဥပဒေအရပြင်းပြင်းထန်ထန်အရေးယူမှာဖြစ်တယ်လို့လည်းသူကပြောပါတယ်မစ္စတာယန်ဟာတောက်ကြနေကတရုတ်အစိုးရရဲ့အစားအစာဘေးကင်းလုံခြုံရေးစောင့်ကြည့်နေတဲ့ဌာနကိုတွားရောက်ကြည့်ရှုခဲ့တာပါဒီလိုတရုတ်နိုင်ငံမှာအစားအစာနဲ့ဆေးဝါးဘေးကင်းလုံခြုံဖို့တာဝန်ပြက်ကွက်သူတွေကိုအပြစ်ပေးနိုင်ရေးအစားအစာနဲ့ဆေးဝါးဥပဒေတွေကိုလည်းခိုင်ခိုင်မာမာပြဋ္ဌာန်းသွားမယ်လို့မစ္စတာယန်ကပြောသွားပါတယ်ရှင
်မြန်မာနိုင်ငံတွင်းမှာပြုပြင်ပြောင်းလဲမှုတွေတိုးတက်လာတာကြောင့်အားရကျနေစရာဖြစ်တယ်လို့ဆိုပေမဲ့လည်းရခိုင်ပြည်နယ်နဲ့တခြားမြန်မာနိုင်ငံနေရာတချို့မှာရှိနေတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်အထူးသဖြင့်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားမှာတင်းမာမှုဟာအတော်လေးစိုးရိမ်မကင်ဖြစ်စရာအခြေအနေရှိနေတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကအထောက်ပြပြောသွားခဲ့ပါတယ်။တောက်ကြနေညနေပိုင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ထားတဲ့အတွင်းရေးမှူးချုပ်ရဲ့မြန်မာအရေးမိဖန်နိုင်ငံများအစည်းအဝေးမှာပြောသွားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ကတော့လူမှုစည်းဝါးဖွံ့ဖြိုးမှုအမျိုးသားပြန်လည်သိမြတ်ရေးဒီမိုကရေစီဖြစ်ထွန်းရေးနယ်ပယ်တော်တော်များများမှာတိုးတက်မှုတွေတွေ့ရတယ်လို့အတွင်းရေးမှူးချုပ်ကချီးကျူးသွားခဲ့ပါတယ်ရှင
်စနေညချမ်းအတွက်ထိတ်တန့်ရောက်တဲ့တွင်ဒီကိုမအေးသန္တာကျွန်းနဲ့မိုင်ချင်နိုင်တို့ကြီးညာပေးခဲ့တာပါVOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအခုလိုအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးပါမယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအဆင့်တစ်ခုရောက်လာပြီမဲ့လိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကသတိပေးပြောဆိုလိုက်ပါတယ်။စက်တင်ဘာလ28ရက်နေ့ဒီကနေ့ပါတီထူထောင်ခဲ့တဲ့26နှစ်မြောက်နှစ်ပတ်လည်နေ့မှာပါတီရဲ့ရည်တည်ချက်တွေနဲ့ပတ်သက်လို့ထုတ်ပြန်ကြေညာခဲ့ပြီးရန်ကုန်မြို့ရွှေကုန်းတိုင်းရုံးချုပ်မှာလည်းအခမ်းအနားကိုဒီကနေ့ကျင်းပခဲ့တာပါအကြောင်းဆောင်ကိုတော့မတ်အင်ချင်နိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ NLD ထူထောင်ခဲ့တဲ့26နှစ်မြောက်ဒီကနေ့မှာမြမဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေပေါ် NLD ရဲ့သဘောထားနဲ့ပတ်သက်လို့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးမြန်ဝင်းက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနော်လူအခွင့်အရေးအပြေအဝါရရှိရေးဆိုတဲ့အချက်တွေကခဏတည်းမရသေးပါဘူးတရားတွေပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အဆင့်တစ်ခုကိုတော့ရောက်ပါတယ်သို့တော့ကျင်းတဲ့အဆင့်ကိုမဟုတ်သေးပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကသတိချက်ချရှိဖို့ကျွန်တော်တို့တရားကို message ပေးတဲ့အခါနာတစ်ခုပါ
ဒါဆိုရင်ဒီလွတ်တော်နဲ့စစ်ဘက်ဆိုင်ရာအကြီးအကဲတွေကို NLD ဘက်ကတောင်းဆိုထားတဲ့လေးဘဆိုင်အခြေအနေရောဘယ်အဆင့်ထိရောက်နေပါလဲရှင
်။အဲ့ဒီလေးဘဆိုင်စင်းနေဝင်နေပတ်သက်ပြီးတော့ကျွန်တော်ပြောရရင်ဒီဟာကိုမလုပ်သင့်ဘူးလို့ပုံပွင့်လည်းလည်းရဲတင်းနေပြောတဲ့နော်လက်ရှိအုပ်ချုပ်သူဘက်ကပြောတာကျွန်တော်ထုံးမတွေ့သေးဘူး။ပြောတော့ပြောတယ်တစ်ဆင့်ပြောမယ်ကြားခံနဲ့ပြောမယ်အဲ့တော့ဒါလုပ်ဖို့မလိုဘူးလို့အဲ့ဒီလိုပုံမှန်နည်းနည်းပြောတာမျိုးကျွန်တော်တို့မတွေ့သေးဘူး။ဒါပေမဲ့ဒီဥစ္စာဟာအမှန်တကယ်အပြည့်ဒီတိုင်းပြည်မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချက်တစ်ခုပါ
။နောက်တစ်ချက်ကဒီ NLD ရဲ့အဓိကမူတစ်ချက်ဖြစ်တဲ့လက်နက်ကိုင်ပဋိပက္ခနဲ့အပြည့်ခက်ရစဲရေးပေါ့နော်။နောက်ငြိမ်းချမ်းရေးဆိုတဲ့မူအရာလက်ရှိအစိုးရနဲ့ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာအပြစ်ခက်ရက်စဲဖို့ဆွေးနွေးနေတဲ့ဒီဆွေးနွေးပွဲတွေမှာပေါ့နော် NLD ပါဝင်လာနိုင်တဲ့အခြေအနေရောဘယ်လိုရှိပါလဲရှင
် NLD ကနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ပါတီဥက္ကဋ္ဌအနေနဲ့အချိန်ချိန်ပြောခဲ့ပါတယ်သို့တော့ပါဝင်နေဆိုတဲ့နေရာမှာကိုယ့်ဘာသာကိုဝင်လို့လည်းမရပါဘူးလက်တွေ့မကြပါဘူးလက်တွေ့ကတော့ဒီနိုင်ငံရေးဆွေးနွေးပွဲမှာအကျုံးဝင်သက်ဆိုင်တဲ့ပုဂ္ဂိုလ်များအားလုံးရဲ့ဖိတ်ခေါ်မှုပါလေလိုအပ်ပါတယ်ကြောကျင်လာတော့ NLD ကပါဝင်ဆောင်ရွက်ဖို့အစဉ်ဆုံးရှိပါတယ်ဆိုတာပါ
1988ခုနှစ်ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကိုစစ်တပ်ကဖြိုခွဲပြီးအာဏာသိမ်းခဲ့ပြီးတဲ့နောက် NLD ပါတီကိုဒေါ်ဆန်းစုကြည်နဲ့တက်သည့်ပညာရှင်တွေတက်မတော်တမူးဟောင်းကြီးတွေပါဝင်တဲ့မြို့ချရဲဘော်ဟောင်းများနဲ့1989ခုနှစ်မှာထူထောင်ခဲ့တာပါ 2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းပြည်သူ့လွှတ်တော်ရဲ့ဆုံးဖြတ်ချက်ကို NLD ကစောင့်ကြည့်နေတယ်လို့ဦးညံဝင်းကပြောပါရယ်။ရန်ကုန်မြို့မှာကျင်းပတဲ့26နှစ်မြောက်ပါတီထူထောင်ခဲ့တဲ့အခမ်းအနားကိုနိုင်ငံတကာတန်တမန်တွေလည်းတက်ရောက်ခဲ့ပါရယ်။အဖွဲ့ဝင်တွေအပြင်နိုင်ငံတကာတန်တမန်တွေလည်းတက်ရောက်ခဲ့ပါရယ်။ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့နေပြည်တော်မှာပဲရှိနေပြီးအခမ်းအနားကိုတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးရှင
်။မိုင်းအင်ချင်းနိုင်ပြောပြပေးခဲ့တာပါ။အခုကတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးခြင်းပါတယ်။မြောက်ကိုရီးယားအနေနဲ့တရုတ်နိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံတစ်ခုကျင်းပပြီးကမ်းခြေတလျှောက်နဲ့တောင်ပေါ်ဒေသနိုင်ငံခြားခီးသွွားစုံဖွံ့ဖြိုးရေးဝိုင်းပြီးကူပေးဖို့စီးပွားရေးသမားတွေကိုဖိတ်ခေါ်ခဲ့ပါတယ်။တရုတ်နိုင်ငံဒါလီယန်မြို့မှာလုပ်တဲ့ဒီရင်းနှီးမြှုပ်နှံမှုညီလာခံတက်ရောက်လာသူတွေကမြောက်ကိုရီးယားဘက်ကတင်ပြမှုတွေဟာတမူထူးခြားပွင့်လင်းလာပြီးစီးပွားရေးပြုပြင်ပြောင်းလဲရေးဟာနိုင်ငံရဲ့ထိတ်ဆုံးဦးစားပေးဖြစ်လာပြီလို့ပြောလာတဲ့အပေါ်အထင်ကြီးလေးစားသွားခဲ့တယ်လို့လည်းတုံ့ပြန်လိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Brian Patton တင်ပြထားတာကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြောက်ကိုရီးယားနိုင်ငံဝိုဆန်ကမ်းခြေနဲ့ခွန်လန်းတောင်ပေါ်ဒေသတွေမှာနိုင်ငံခြားခီးသွွားစုံတတ်မှတ်ပြီးနိုင်ငံခြားယင်းနီမြုံနယ်မှုဖိတ်ခေါ်တဲ့ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားရာရှိတွေဘက်ကအရင်နဲ့မတူပဲမေးခွန်းတွေကိုဓာတ်ရိုက်ပွင့်ပွင့်လင်းလင်းဖြေသွားတယ်လို့ဒီစီးပွားရေးသမားတွေကချီးကျူးလိုက်ကြပါတယ်။အရင်တုန်းကတော့မြောက်ကိုရီးယားရာရှိတွေအနေနဲ့ဒီလိုပွဲမျိုးမှာရေးထားပြီးသားမေးခွန်းကိုသာပြောပြီးမေးခွန်းပြန်မေးတာကိုလက်ခံလေမရှိခဲ့ဘူး။ဒါကြောင့်အခုလိုသူတို့ဒီမှာကြားခဲ့ရတာအတွက်အားတက်မိတယ်လို့တက်ရောက်လာတဲ့နိုင်ငံတကာကိုရီးယားစီးပွားရေးလုပ်ငန်းရှင်200ခန့်ကထုတ်ပြောခဲ့ကြပါတယ်။တကယ်တော့မြောက်ကိုရီးယားမျိုးဆက်သစ်လူငယ်ကောင်းဆောင်ကင်ဂျွန်အွန်2011ခုနှစ်မှာအာဏာလွှဲယူလာပြီးကတည်းကဆွစ်ဇာလန်မှာပညာသင်ခဲ့တဲ့ဒီခေါင်းဆောင်သစ်အနေနဲ့သူ့အာဏာကိုခိုင်မာအောင်လုပ်ပြီးရင်အရင်ဆိုးရွားကတင်းတင်းကြပ်ကြပ်ချုပ်ကန်ခဲ့တဲ့စီးပွားရေးကိုအပြောင်းလဲလှုပ်လာလိမ့်မယ်လို့မြောက်ကိုရီးယားအရေးလေ့လာသူတွေကထောက်ပြခဲ့ကြပါတယ်။ဒီလူငယ်ကောင်းဆောင်ကင်ဂျွန်အွန်အနေနဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာနဲ့လူခွင့်ရေးချိုးဖောက်မှုပြဿနာတွေပေါ်အပြောင်းလဲလုပ်မပေးသေးပေမဲ့အခုတော့စီးပွားရေးပြုပြင်ပြောင်းလဲလုပ်ဖို့လက္ခဏာစပြလာတာပါအခုမြောက်ကိုရီးယားနိုင်ငံခြားခီးသွွားအထူးဆောင်ကြီးကဲဦးအွန်ဂေးဦးဆောင်လာတဲ့အဖွဲ့ရဲ့တင်ပြမှုမှာအရင်လိုတင်းတင်းကြပ်ကြပ်ကိစ္စတွေအသေးစွပ်ကင်ပြောတာအများကြီးညော့သွားတယ်လို့အမေရိကန်နဲ့တရုတ်မှာစီးပွားရေးလုပ်နေတဲ့တက်ရောက်လာတဲ့ကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကဆိုပါတယ်ဒီမြောက်ကိုရီးယားအဖွဲ့ကောင်ဆောင်ဦးအွန်ဂေးဘက်ကလည်းဒီစီးပွားရေးလုပ်ငန်းရှင်တွေယုံလောင်အောင်အာမခံချက်တွေပေးပြီးသူ့နိုင်ငံဟာဒီနိုင်ငံခြားခီးသွွားကဏ္ဍအတွက်နိုင်ငံခြားယင်းနှိမ့်နှံမှုတကားဖွင့်ပေးလိုက်တာသိကြပါတယ်လို့ဆိုပါတယ်။ GSNG တက္ကသိုလ်ရဲ့မြောက်ကိုရီးယားနဲ့အရှေ့မြောက်အာရှဆိုင်ရာလေ့လာမှုဌာနကစီးပွားရေးပညာရှင်ခွမ်တေဂျင်းကမြောက်ကိုရီးယားအနေနဲ့အရင်စုပေါင်းလျာလုပ်ငန်းတွေကိုပြုပြင်ပြောင်းလဲမှုလုပ်ပြီးအသေးစားလုပ်ငန်းအုပ်စုတွေကိုမြေအသုံးပြုခွင့်နဲ့ထွက်ကုန်တွေအပေါ်အကျိုးမြတ်ပိုရခွင့်တွေပေးလာနေပြီလို့ဆိုကာအခုလိုဆက်ပြောပါတယ
်။ Yeah, Hopsa 1978년도에 중국의 그 개혁 개방 시에
그 코리아 로 ပြောသွားတာကဒီမြောက်ကိုရီးယားကပြုပြင်ပြောင်းလဲမှုတွေဟာ1989ခုနှစ်တုန်းကတရုတ်နိုင်ငံမှာပြောင်းလဲတာနဲ့တူတယ်လို့ဆိုတာပါ။ဒါအပြင်မြောက်ကိုရီးယားဆိုင်ရာလေလာရေးတက္ကသိုလ်ကပါမောခရန်မိုချင်းကလည်းအခုစီးပွားရေးပြုပြင်ပြောင်းလဲမှုဟာကင်ဂျွန်အွန်ရဲ့ပထမဦးစားပေးဖြစ်နေပြီးဒီကိစ္စ80ဒေါ်လာနိုင်တာကိုကသူ့အနေနဲ့အစိုးရထဲမှာအာဏာခိုင်မာလာတာကိုပြတာဖြစ်တယ်လို့ဆိုပါတယ
်။ဤဒုဂျူဒူချိုချီကဣရနန်ဂဆန်အမ္မာ
ပမောခရမိုချင်းကိုရီးယားလိုပြောသွားတာကကင်ဂျွန်အွန်အနေနဲ့အာဏာမခိုင်သေးဘူးဆိုရင်ဒီနှစ်ချက်လုံးကိုလုပ်နိုင်ခဲ့မှာမဟုတ်ဘူးလို့ဆိုတာပါ။ဒါပေမဲ့နိုင်ငံတကာဘက်ကယင်းနှိမ့်နှံသူတွေကတော့မြောက်ကိုရီးယားမှာစီးပွားရေးဝင်လုပ်ဖို့စိုးရိမ်နေကြပါသေးတယ်။သူတို့ကအစိုးရရဲ့ခံမှန်းရခတ်မှုနဲ့ဖိနှိပ်မှုတွေကိုထောက်ပြကြပါတယ်။စီးပွားရေးပညာရှင်ခွမ်တေဂျင်းကလည်းမြောက်ကိုရီးယားအစိုးရရဲ့အခွင့်အဆိုင်ရမလုံးပေးမှုတွေကအတိအကျမရှင်းလင်းသေးပဲလိုရာဆွဲယူလို့ရနေသေးတယ်။နောက်ပိုင်းဖြစ်လာနိုင်တဲ့ထိ ंछ ုံမှုတွေပေါ်လဲစိုးရိမ်မှုတွေရှိနေသေးတယ်လို့ထောက်ပြပါတယ်။သူကပဲဥပမာအနေနဲ့မြောက်ကိုရီးယားတယ်လီဖုန်းကွန်ရက်မှာအစုရှယ်ယာအများကြီးဝင်လုပ်နေတဲ့ Egypt Company Oras Company နဲ့သူတို့ဝင်ငွေတွေကိုနိုင်ငံခြားပြင်ပကိုထုတ်သွားလို့မရသေးဘူးလို့ထောက်ပြပြီးအခုလိုဆက်ပြောပါတယ
်။이처럼북한이지금까지그런그투자자에게제대로
지원을ပညာရှင်ခွန်ပြောလိုက်တာကဒီပြောခဲ့တဲ့အချက်တွေကမြောက်ကိုရီးယားအစိုးရအနေနဲ့ယင်းနှိမ့်နှံသူတွေအပေါ်မယုံရကြတာကိုပြတာမို့လို့နိုင်ငံခြားခီးသွွားစုံသစ်မှလည်းယင်းနှိမ့်နှံဖို့သူတို့နောက်တွန့်နေကြတာဖြစ်သေးတယ်လို့ဆိုတာပါ။ဒါပေမဲ့ပမောက္ခရန်ကတော့ မြောက်ကိုရီးယားနျူကလ িয়ার ပြဿနာအပေါ်စိုးရိမ်မှုတွေရှိနေသေးပေမဲ့အခုစီးပွားရေးပြောင်းလဲလာတဲ့အပေါ်နိုင်ငံတကာကဝင်ရောက်ထိတွေ့လုပ်ကိုင်တင်တယ်ဒီကနေယုံကြည်မှုစတည်ဆောက်ဖို့လမ်းဖွင့်သွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်
ပုခန်ရီပြေခါရယ်အကလူရဲ့စန
ရန်ပြောခဲ့တာကမြောက်ကိုရီးယားအနေနဲ့အခုလိုစီးပွားရေးပူပေါင်းဆောင်ရွက်မှုကတဆင့်ပြုပြင်ပြောင်းလဲဖို့အသင့်ဖြစ်လာနေတာကနေနောက်ပိုင်းမှာဒီပြောင်းလဲမှုအပေါ်ယုံကြည်မှုရလာတဲ့အဆင့်ရောက်ရင်နိုင်ငံတကာအနေနဲ့နျူကလ িয়ার ရှော့ချရေးကိုပူပေါင်းဆောင်ရွက်ရေးအတွက်အပိုအဆင်ပြေပြေဆွေးနွေးနိုင်လိမ့်မယ်လို့ဆိုတာပါဒါပေမဲ့ဒီအခုစီးပွားရေးပြုပြင်ပြောင်းလဲမှုတစ်ခုတည်းကြောင့်တော့မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်ရှော့ချရေးနဲ့လူခွင့်ရမြင့်တင်ရေးအတွက်ဖိအားပေးဖို့ချထားတဲ့နိုင်ငံတကာပိတ်ဆို့မှုတွေကတော့ရော့သွားဖို့အလားအလာနည်းနေသေးပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါသတင်းဆောင်မတွေကိုဒီမှာရပ်ပြီးတော့အပတ်စဉ်ကဏ္ဍတွေဘက်ကိုလှည့်ကြည့်ပါတယ်ဒီသတင်းပတ်အတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတဲ့မြန်မာအကြောင်းဖော်ပြချက်တွေထဲကကောင်းလို့ရရတွေကိုကောက်နှုတ်ဖော်ပြပေးပါမယ်ရှင်မအေးသန္တာကျော်စီစဉ်တာဖြစ်ပါတယ်
သတင်းပတ်အတွင်းမှာဖတ်လိုက်ရတဲ့ကမ္ဘာသတင်းမီဒီယာတွေရဲ့ကမြန်မာနိုင်ငံဆိုင်ရာသတင်းသုံးသပ်ချက်တွေနဲ့အတွင်းအမြင်ဆောင်မတွေကိုအရင်ပြောပြချင်ပါသေး Why did it put the buy in Myanmar by elections မြန်မာနိုင်ငံမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလွှတ်တော်ရွေးကောက်ပွဲကိုဘာလို့မကျင်းပတာလဲဆိုတဲ့ဆောင်းပါးရှင် Prakash ရဲ့ဆောင်းပါးကိုတော့ ARE Online စာမျက်နှာမှာ September 29ရက်နေ့ကဖော်ပြထားတာဖတ်လိုက်ရပါတယ်ရှင်
ရွေးကောက်ပွဲကမြန်မာနိုင်ငံမှာဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်မနိုင်ဆိုတာကိုတိတိကျကျမပြောနိုင်ပေမဲ့အခုကတော့အနာဂတ်ရွေးကောက်ပွဲနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီတည်ဆောက်ရေးမရေမရာဖြစ်နေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့အကြောင်းပြချက်ဟာယုံကြည်လက်ခံနိုင်စရာမရှိဘူးလို့ဆိုပါတယ်။နိုင်ငံတကာအဖွဲ့တွေကရွေးကောက်ပွဲကိုအကူအညီပေးဖို့ငွေတွေအမြောက်များသုံးပြီးကော်မရှင်ကိုနည်းပညာအကြံဉာဏ်နဲ့အကူအညီတွေပေးနေတာဖြစ်ပါတယ်တဲ့။2010နဲ့2012မှာအဲ့လိုအကူအညီတွေမပါဘဲရွေးကောက်ပွဲကိုကျင်းပခဲ့တဲ့ကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ဒီဆုံးဖြတ်ချက်ကြောင့်သူဟာအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုဗတ်လိုက်နေတယ်လို့တန်တရားဖြစ်နေတာတွေပိုဆိုးသွားစေတယ်ဆိုပြီးတော့လည်းဆောင်းပါးရှင်ကဆိုပါတယ်။ကြားပြတ်ရွေးကောက်ပွဲကိုကျင်းပခဲ့လို့ရှိရင်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းမေးခွန်းထုတ်ထားပါတယ်။တိုင်းသာပါတီတွေကတော့ကြားပြတ်ရွေးကောက်ပွဲမကျင်းပတာကိုသဘောမကျပဲကြားပြတ်ရွေးကောက်ပွဲမကျင်းပတဲ့အတွက်ဒီအခွင့်အရေးကိုလက်လွတ်လိုက်ရတယ်လို့သူတို့အလိန်ခံလိုက်ရတာဖြစ်တယ်လို့ချင်းမျိုးသားပါတီကပြောထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတို့ The Nation သတင်းစာမှာတော့ဆောင်းပါးရှင်ကဝီချောင်ကပွန်က As the world watches Prime Minister Prayut goes abroad ထိုင်းဝန်ကြီးချုပ်တဲ့ Prayut ရဲ့ပြည်ပခီးစဉ်ကိုကမ္ဘာကစောင့်ကြည့်ဆိုတဲ့အတွေ့အမြင်ဆောင်းပါးကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖတ်လိုက်ရတာပါဒီဆောင်မမှာတော့ထိုင်းကအခြေအနေနဲ့မြန်မာနိုင်ငံကအခြေအနေကိုနှိုင်းယှဉ်ပြီးရေးသားထားပါတယ်
။ထိုင်းဝန်ကြီးချုပ်လည်းဖြစ်အာနာသိန်းစစ်ကောင်းဆောင်လည်းဖြစ်တဲ့ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာဟာဘလို့လူစားမျိုးလဲဆိုတာကိုပြသဖို့အချိန်ရောက်လာပြီဆိုပြီးအစကြီးရေးသားထားတဲ့အဲ့ဒီဆောင်မမှာထိုင်းနဲ့မြန်မာနိုင်ငံကိုဆက်ဆက်ပြီးတော့ထောက်ပြရေးသားထားတာကိုတွေ့ရပါတယ်။ဗိုလ်ချုပ်ကြီးပရာယွတ်ဟာမကြခင်မှာပြည်ပခီးစဉ်တွေကိုတွားရောက်ဖို့စီစဉ်ထားပါတယ်။အခုလာကုန်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိသလိုရှိလာ16ရက်နဲ့19ရက်နေ့တွေမှာအီတလီနိုင်ငံမှာကျင်းပမယ့်အာရှဥရောပထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်တဲ့အဲ့ဒီမှာကမ္ဘာခေါင်းဆောင်50ကျော်နဲ့တွေ့ဆုံရဖို့ရှိပြီးအဲ့ဒီထဲမှာဆိုရင်စစ်တပ်အာဏာသိမ်းမှုကိုပြစ်တင်ဝေဖန်ပြောဆိုကြသူတွေလည်းပါဝင်တယ်လို့ရေးသားထားပါတယ်ထိုင်းဝန်ကြီးချုပ်အနေနဲ့မေကွန်းနေအများအပြားနဲ့ရင်ဆိုင်ရဖို့ရှိတဲ့အတွက်ပြင်ဆင်ထားရမှာဖြစ်တယ်လို့အဲ့ဒီထဲမှာတစ်ချက်ကတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ဖြစ်ပါတယ်တဲ့အင်းကြီးချင်းမြန်မာနိုင်ငံမှာနောက်ပြန်ဆုတ်နေတဲ့ကိစ္စတွေရှိနေတယ်ဆိုပေမဲ့မီဒီယာလွတ်လပ်ခွင့်မှာတော့ထိုင်းနိုင်ငံကအခြေအနေထက်သာလွန်နေတယ်လို့ထောက်ပြရေးသားထားပါတယ်ထိုင်းဝန်ကြီးချုပ်ရဲ့နိုင်ငံရခြားခီးစဉ်တွေနဲ့အရေးကြီးဆုံးကတော့နိုဝင်ဘာလ12ရက်နဲ့13ရက်နေ့တွေမှာနေပြည်တော်မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးဖြစ်ပါတယ်လို့ရေးသားပါတယ်ထိုင်းဗိုလ်ချုပ်ကြီးဟာအဲ့ဒီအစည်းအဝေးမတိုင်ခင်အခုလကုန်ပိုင်းမှာနေပြည်တော်ကိုတစ်ခေါက်အရင်တွားရောက်ဖို့ပြင်ဆင်နေပါပြီ။မြန်မာကာကွယ်ရေးဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဆိုရင်လေမကြသေးခင်ကပဲအမျိုးသားအကျိုးစီးပွားကိုကာကွယ်ပေးတဲ့ထိုင်းစစ်တပ်ရဲ့လုပ်ရဟာမှန်ကန်တယ်ဆိုပြီးတော့ချီးကျူးခဲ့တယ်လို့ထောက်ပြရေးသားထားတယ်လို့နိုင်ငံရေးပညာရှင်တွေကတော့ထိုင်းနဲ့မြန်မာစစ်ကောင်းဆောင်တွေဟာအပေါင်းအသင်းတွေဖြစ်ကြပြီးနှစ်ဖက်ကြားမှာဆယ်စုနှစ်များစွာရင်းနှီးခဲ့တဲ့ဆက်ဆံရေးကအာဆီယံရဲ့အနာဂတ်အပေါ်ဩဇာလွှမ်းမိုးနိုင်စွမ်းရှိတယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို thenationmultimedia.com ရဲ့ online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
Korea Times online စာမျက်နှာမှာတော့ Protest Highlights Struggle in Myanmar ဆန္ဒထုတ်ဖော်ပွဲက မြန်မာနိုင်ငံရဲ့ရုံးကန်လှုပ်ရှားမှုတွေကိုမိမောင်းထိုးနေပါတယ်ဆိုပြီးတော့ဆောင်းမရှင်ဒေးဗစ်နီကိုလ်က2009ရွှေဝါရောင်ဒေါ်လာရေးနှစ်ပတ်လည်ဆောင်းမရေးသားထားပါတယ
် All Ethnics Democracy and Human Rights Network ဆိုတဲ့အဖွဲ့ကဆိုးမြို့မှာရှိတဲ့မြန်မာတိုင်းရင်းရှိမှာဒီနေ့ကနေ့ကဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပါတယ်ကမ္ဘာအနှံ့မှာရွှေဝါရောင်ဒေါ်လာရေးလို့လူသိများပြီးသူတို့ကတော့စက်တင်ဘာအရေးခင်းလို့ခေါ်တဲ့လှုပ်ရှားမှု9နှစ်မြောက်အထိမ်းအမှတ်ဖြစ်ဆန္ဒပြကြတာပါ2009ခုနှစ်စက်တင်ဘာအရေးခင်းမှာအပြစ်မဲ့ပြည်သူတွေကိုစစ်တပ်ကတပ်ဖြတ်ပစ်ခဲ့တယ်။မြန်မာနိုင်ငံမှာစစ်တပ်ကလူသားတွေအပေါ်မှာကျူးလွန်တဲ့ယာဇဝတ်မှုတွေ၊လူခွင့်ရေးချိုးဖောက်မှုတွေကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ရှုံချပါတယ်လို့ဆန္ဒပြအဖွဲ့ခေါင်းဆောင်ဂျွန်အက်စ်သန်းကပြောတယ်လို့យေတာထားပါတယ်။ဒါအပြင်အရှေ့တီတန်းနဲ့အပြစ်ခတ်ရဆေးရီကိုလိုချင်တဲ့တိုင်းရင်းသားတွေနေထိုင်ရာအရတေမှာလူခွင့်ရေးချိုးဖောက်မှုတွေ၊ဖိနှိပ်ရက်ဆက်တာတွေရက်ဆဲစေခြင်းလို့အခြေခံဥပဒေကိုပြင်ဆင်ရေးဆွဲစေခြင်းတယ်လို့ပြောပါတယ်တဲ့သူတို့ဆန္ဒကိုတောင်ကိုရီးယားအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုလိုလားနေပါတယ်အပြောနဲ့မဟုတ်ပဲလက်တွေ့ကူညီကြဖို့တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနိုင်ငံလူခွင့်ရေးအတွက်ရန်ပုံငွေကူညီသလိုမျိုးအလားတူမြန်မာနိုင်ငံကိုလည်းအကူအညီပေးစီခြင်းညပါတယ်အိုမဲ့အိမ်မဲ့နေထိုင်နေကြတဲ့သူတွေကိုအကူအညီပေးရမှာအစိုးရတယ်မဟုတ်ပဲတာမန်ပြည်သူတွေအနေနဲ့လည်းကူညီပေးနိုင်ပါတယ်စသဖြင့်ပြောဆိုသွားကြောင်းရေးသားထားပါတယ်ခင်ဗျာ
အိန္ဒိယက The Hindu Business Online သတင်းစာမျက်နှာမှာတော့ Myanmar Means Business ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Sahad Bala ကသုံးသပ်ရေးသားထားပါတယ်
။မြန်မာနိုင်ငံဟာအပြောင်းအလဲတွေဖြစ်နေပြီးထင်သာမြင်သာရှိတဲ့အပြောင်းအလဲ၃ခုကတော့စစ်တပ်ကနေအုပ်ချုပ်တဲ့စနစ်ကနေဒီမိုကရေစီစနစ်အုပ်ချုပ်ရေးကိုကူးပြောင်းနေတာ။နောက်ပြီးဗဟိုကနေချုပ်ကိုင်စီစဉ်တဲ့စီးပွားရေးစနစ်ကနေဈေးကွက်ကိုအခြေခံတဲ့စီးပွားရေးပုံစံစီကိုတွားနေတာနဲ့ဆယ်စုနှစ်တွေချီးပြီးတော့အကြမ်းဖက်မှုတွေဖြစ်ရာကနေအေးချမ်းပြီးတော့ပုံမှန်အခြေအနေစီကိုပြန်သွားနေတာတွေ့ရတဲ့စသဖြင့်ရေးသားထားပါတယ်။ဒီအချက်တွေဟာအနီးကအဝေးမှာပါရှိတဲ့ယင်းနှိမ့်နှံသူတွေအတွက်တော့တခါမှမတွေ့ဘူးသေးတဲ့အခွင့်အလမ်းတွေကိုဖိတ်ခေါ်နေတာဖြစ်ပါတယ်တဲ့။အသွင်ကူးပြောင်းမှုဟာတခါကအာရှမှာစီးပွားရေးအင်အားတောင့်တင်းတဲ့နိုင်ငံအဖြစ်ကိုပြန်လည်နေရာရောက်လာအောင်လုပ်နိုင်စေမယ့်အခွင့်အလမ်းတွေဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံဟာလာအို၊ကမ္ဘောဒီးယား၊ဗီယက်နမ်လို့ပဲစားသုံးသူတွေများပြားမှုအချက်အချာကျတဲ့နေရာမှာတည်ရှိနေမှုရင်းနှံတဘာဝတန်ငွေကျွန့်တကျင်းဤကြောက်တံပရမျာစတာတွေပေါ်ကျွယ်ဝမှုဈေးနှုန်းသက်သာတဲ့အလုပ်သမားတွေရနိုင်မှုစတာတွေကြောင့်စီးပွားရေးကိုအလင်းမြန်တိုးတက်လာစေနိုင်ပါတယ်မြန်မာနိုင်ငံမှာကုန်ပစ္စည်းဝန်ဆောင်မှုယင်းနှိမ့်နှံမှုနဲ့ပြည်ပထုတ်ကုန်စတာတွေအပြန်အလှန်ဖလှယ်တဲ့နေရာမှာတိတာထင်ရှားတဲ့အခွင့်အလမ်းကြီးတွေရှိနေတယ်လို့ရေးသားပါတယ်မြန်မာနိုင်ငံအပေါ်ထားတဲ့အိန္ဒိယရဲ့စီးပွားရေးဗျူဟာကိုပိုးပြီးတော့တွန်းတက်တဲ့နဲ့ခုန်ပြန်ကျော်လွှားတာမျိုးလုပ်ဖို့လိုနေပြီလို့လည်းထောက်ပြထားပါတယ်တရုတ်ဂျပန်ဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ဟာရေနံဓာတ်ငွေစတဲ့စွမ်းအင်ကဏ္ဍတွေတက်ထုတူးဖော်ရေးနဲ့ကုန်ထုတ်မှုလုပ်ငန်းတွေမှာခြေလှမ်းတွေစနေပြီဖြစ်ပါတယ်။ဒီလိုအချိန်မှာအိန္ဒိယအနေနဲ့ဝင်ရောက်ပြီးတော့နေရာယူမထားနိုင်ဘူးဆိုရင်နောက်ကျကြံခဲ့လိမ့်မယ်စသဖြင့်ထောက်ပြရေးသားထားပါတယ်။အပြည့်အစုံကို thehindubusiness.com online မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Beauty Pageants Expo Dreams and Danger in Modern Myanmar ဆိုပြီးတော့ခေတ်သစ်မြန်မာနိုင်ငံမှာကြုံနေရတဲ့အလားမယ်ရဲ့အိမ်မက်တွေနဲ့အန်ရဲဆိုတဲ့ရိုက်တာသတင်းဌာနကအဆောင်ပါကိုလည်းပြီးခဲ့တဲ့သတင်းပတ်မှာဖတ်လိုက်ရတာပါ။ဘန်ကောက်ဖို့သတင်းစာရဲ့အနည်းပညာကော်လမ်မှာတော့မကြာခင်ကပဲဘန်ကောက်မြို့မှာကျင်းပခဲ့တဲ့2014အာရှဆော့ဖ်ဝဲပြိုင်ပွဲအတွင်းမှာ Digital နည်းပညာနဲ့ရုပ်ပုံတွေတက်ဝင်လှုပ်ရှားလာအောင်ဖန်တီးမှုပြိုင်ပွဲ Animation Contest for ASEAN ပြိုင်ပွဲမှာတော့မြန်မာနိုင်ငံကအလင်းထက်မော်အဖွဲ့ရဲ့ Don't Let the Creativity Fall ဆိုတဲ့ခေါင်းစဉ်နဲ့ပထမဆုစုခုထားတဲ့သတင်းကိုလည်းဖတ်လိုက်ရပါတယ်ရှင်။ဒီလိုမြန်မာနိုင်ငံဆိုင်ရာသတင်းသုံးသပ်ချက်တွေဆောင်းပါးတွေကိုကမ္ဘာသတင်းမီဒီယာတွေမှာပြီးခဲ့တဲ့သတင်းပတ်တွင်တင်ဆက်ထားတာကိုအခုလိုစနေညမျိုးမှာတော့စူးစီးတင်ဆက်ပေးနေပြီးတော့နေ့စဉ်ပဲဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်းပါးကောင်းထုတ်ချက်တွေကို VOA ရဲ့မနေ့အစီအစဉ်ပိုင်းမှာတင်ဆက်ပေးနေပါတယ်ရှင
်မအေးသန္နာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့ည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေပြီးတော့ည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့ဥကြော်ဇန်သားစီစဉ်ပြီးထုတ်လို့သူမတ်စုမုံနဲ့အတူတင်ဆက်မယ်စနေညချမ်းဓာတ်ရိုက်လှိုင်းလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်မင်္ဂလာပါသောရရှင်များခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအာဏာပိုင်တွေနဲ့မီဒီယာလောကအကြမ်းဒဏ္ဍာရီဖြစ်နေမှုတွေထိတိုက်ရင်ဆိုင်မှုတွေအကြောင်းဖြစ်ပါတယ်အခုတလောမှာမီဒီယာနဲ့မြန်မာနိုင်ငံအာဏာပိုင်တို့အကြမ်းတင်းမာမှုတွေဟာဆက်လက်ပြီးတော့ကြားနေရစေပုံမှုများပြလာတယ်ဆိုရင်မှတ်မှန်မဟုတ်ဘူးထင်ပါတယ်ဒီကိစ္စကိုဆွေးနွေးရမှာဖြစ်ပါတယ်ဘယ်ဘက်ကလွန်တယ်လဲအစိုးရဘက်ကအာဏာပိုင်တွေဘက်ကပုံမှုတင်းကြလာလို့လားမီဒီယာတွေဘက်ကများစီကံချိုးဖောက်နေရလို့လားနှစ်ဖက်စလုံးညောင်းမယ်လားနောက်ကျွန်တော်စူးစမ်းကျင်တဲ့မိကွန်းတစ်ခုမီဒီယာနဲ့အာဏာပိုင်တွေအကြမ်းသဟဇဒဖြစ်နိုင်မယ်အလားအလာရှိပါသလားတကယ်တော့လူတွေကထင်ကြပါလိမ့်မယ်မီဒီယာဆိုတာအာဏာပိုင်တွေရဲ့အာဏာချက်ကိုထောက်ပြတယ်အဲ့ဒါကြောင့်သဟဇဒဖြစ်စရာအကြောင်းမရှိဘူးအဲ့လိုတော့မဟုတ်ဘူးလို့ထင်ပါတယ်တချို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာအစင်းသဖြင့်ကံတော်စားဖြစ်နေကြတာမဟုတ်ဘူးဆိုတာကိုတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီကနေ့ဆွေးနွေးကြအောင်ပါအဲ့မှာဆွေးနွေးဖို့ကိစ္စမှာသောရရှင်တွေမေးမြန်းသမျှကိုပြန်လည်ဆွေးနွေးဖို့သတင်းလောကသားတွေကိုလည်းဖိတ်ကြားထားပါတယ်အဲ့ဒီချက်မှာအခုမြန်မာနိုင်ငံတွင်းကိုတယ်လီဖုန်းလိုင်းတွေအဆက်အသွယ်နည်းနည်းအခက်အခဲရှိနေလို့ထင်ပါတယ်သူတို့ကတော့ဟိုဘက်ကကြိုးစားနေပါတယ်ကျွန်တော်ဘာသွားသတိရလဲဆိုတော့သောရရှင်တယောက်ကပြီးခဲ့တဲ့အပတ်တုန်းကကျွန်တော်ဆူတောင်းတစ်ခုကာတွန်းလေးဆွဲပြီးပို့ပေးတဲ့သောရရှင်တယောက်ကဒီတိုက်ရိုက်လေလံအစီအစဉ်လှုပ်တိုင်းလှုပ်တိုင်းသိတ်လေကျော်ရှည်တဲ့သူများနဲ့မတွေ့ပြရစေနဲ့ဆိုပြီးတော့ကျွန်တော်ကိုဆုမကောင်းတောင်းပေးလိုက်ပါတယ်အဲ့ဒီသောရရှင်ကိုပြန်ပြောမှန်းနောက်တစ်ခါတယ်လီဖုန်းလိုင်းတွေကောင်းပါစီလို့လည်းဆူတောင်းပေးပါလို့ပြောမလို့ဖြစ်နေပါပြီဆိုတော့အခုဒီကိစ္စမှာဆွေးနွေးဖို့ရောက်ရှိလာတဲ့ကျွန်တော်ပန်နယ်အဖြစ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတချို့ကတော့မတ်ရွှေမုံဖြစ်ပါတယ်သူကတော့သမဂ္ဂဂျန်ရဲ့ထောက်ချုပ်သတင်းထောက်ချုပ်သူဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ကိုစန်းယူကျော်ဖြစ်ပါတယ်သူကမော်ဒန်နဲ့ကုမှုဒရာဂျာနယ်သတင်းဂျာနယ်တို့ရဲ့အက်ဒီတာဖြစ်ပါတယ်တလောစေဒီပုဂ္ဂိုလ်နူရောက်ရှိနေတဲ့အချိန်မှာကျွန်တော်ဒီမေကွန်နဲ့စတင်လုပ်ပါတယ်သောရရှင်တယောက်ရေးတဲ့စာထဲမှာ2014ခုနှစ်ဒီသတင်းမီဒီယာသမားများအချင်းချောက်ခံရဆုံးနှစ်ဟုဆိုခြင်းပါသည်ဆိုပြီးတော့ဥလားမြင့်ဥတန်းကြီးဟာမန္တလေးကစာရေးထားပါတယ်သူနမူနာပေးထားတာက Unity Journalist တွေကိုအလုပ်ကျန်းတဲ့ထောင်ဒဏ်အနည်း20ချတာတို့ဘိုင်မွန်တန်နေသတင်းသမား၅ဦးကိုတရားစွဲခံနေရတာတို့ဘာလို့သူရေးထားတာအများကြီးတွေ့ရပါတယ်ဆိုတော့2014ခုနှစ်ဟာသတင်းသမားတွေမီဒီယာသမားတွေချင်းချောက်အခါအဆုံနှစ်ဖြစ်နေတယ်ဆိုတော့အဆုံနဲ့ပတ်သက်ပြီးတော့မတ်ရွှေမုံရဲ့ဆွေးနွေးချက်ကိုပထမဆုံးကြားပြရစေမတ်ရွှေမုံနည်းနည်းရှင်းပြပါခင်ဗျာဟုတ်ပါသလားဟုတ်ကဲ့ရှင်ဒီ
2014ခုနှစ်မှာတော့ဟိုခုနကပြောသလိုပါပဲဒီသတင်းမီဒီယာသမားတွေကဟိုဒီဖိနှိပ်ခံရတဲ့ကိစ္စတွေကအယံကိုစိတ်လာတယ်ဒီဖန်ဆီးထောင်ချရတဲ့ခံရတဲ့ဟာတွေကလည်းစိတ်လာတယ်ဟိုဒီ Unity သတင်းချန်နဲ့သတင်းသမားတွေဖန်ဆီးထောင်ချခံရတယ်အဲ့မတိုင်ခင်မှာလည်းဒီဟိုလိုက်တော်ကသတင်းထောက်အမျိုးသမီးတယောက်လည်းဖန်ဆီးထောင်ချခံရတယ်သတင်းထောက်ကဟို DBB သတင်းထောက်တယောက်လည်းဖန်ဆီးထောင်ချခံရတယ်အခုလက်ရှိဘိုင်မွန်တဲနေကဒီသတင်းတော့၅ဦးကိုလည်းအခုလက်ရှိအကျဉ်းချနေသေးတယ်။အဲပြီးတော့ဒီကျမတို့ပေါ့နော်ဒီသမရရဲ့ဟို MBC ရှေ့မှာဟိုဆန္ဒပြလို့ဆိုပြီးတော့ကျမတို့သတင်းရယူတဲ့နေရာမှာတားဆီးတဲ့အခါမှာဆန္ဒပြလို့ဆိုပြီးတော့ကျမတို့ကိုလည်းပုံမှန်18နဲ့အရေးယူခဲ့သေးတယ်။ဒါပေမဲ့ဒီပုံမှန်18ကိုတော့အခုဝင်စည်းအပြောင်းလဲအခုမှတော့ပေါ့နော်အခုကျမတို့ဒါ withdraw ပုံစံမျိုးလုပ်ပေးတယ်လို့တော့သိရရှင်ဒီနေ့က2014ကမီဒီယာတွေအတွက်ကိုမိမောင်းထိုးပြီးတော့ဟိုဒီအစိုးအရပေါ့နော်အာဏာပိုင်ဘက်ကနေပြီးတော့အရန်ဖိနှိပ်တာတယ်လို့လည်းထင်ရရှင်။နောက်ပြီးတော့လည်းဒီအာဏာပိုင်တွေဘက်ကမီဒီယာသမားတွေရဲ့မီဒီယာတိုက်တွေကိုပေါ့နော်စစ်ဆေးတာတွေဘာတွေကဟိုရခင်ကတော့မရှိခဲ့ပေမဲ့အခုဒီနှစ်ထဲမှာတော့အဲ့ဒါမျိုးတွေပါရှိရတယ်ဆိုတော့တကယ်ကိုပဲဇိုင်းမမအာဏာပိုင်ဘက်ကမီဒီယာသမားတွေကိုဖိနှိပ်တာတယ်လို့တော့ပြောလို့ရရှင်
။ ဟုတ်ကဲ့မရှိဘုံကျေးဇူးတင်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ကိုစန်းကြီးကျော်ဖြစ်ပါတယ်မော်ဒန်နဲ့ကုမှုရာဂျန်နဲ့သတင်းဂျာနယ်ရဲ့အဒီတာမရှိဘုံပြောသွားတဲ့အထက်မှာကျွန်တော်ဟိုဝန်ကြီးအပြောင်းလဲဆိုတဲ့ဟာလဲပြောတော့ဒီကိစ္စကိုလည်းကျွန်တော်ထည့်သွင်းဆွေးနွေးကြပါတယ်ဝန်ကြီးသစ်ကိုလည်းကျွန်တော်ချမ်းသာမပေးချမ်းသာမပေးဘူးဆိုတာအလွတ်မပေးရနိုင်ပါဘူးညဝန်ကြီးသစ်ပြောင်းလာလို့များပိုတင်းကျသလားသူ့လက်ထက်မှာ trend ပဲလို့ဖြစ်လာလဲဆိုတာလဲကျွန်တော်နည်းနည်းပြီးကနေ့မှဆွေးနွေးကြပါတယ်အခုလောလောဆယ်ကတော့ကိုစန်းကြီးကျော်ရဲ့2014ခုနှစ်အတွင်းမီဒီယာလောကနဲ့အာရဗန်ယူအက်စ်ဆန်ရေးကိုနည်းနည်းသုံးသပ်ပြပါလားကိုဆောင်ရွာ
။အမှန်တကယ်မရှိမှုပြောတယ်နားမလဲ။ဒီနောက်ဆေးဒီမီဒီယာသမားတွေအတွက်ကိုဒါရည်ရည်ရှိရှိနဲ့နှိကုတ်လာတဲ့နှိကုတ်ခံရတဲ့ဒီဒီနေ့လို့ကျွန်တော်တို့အမြင်ပါတယ်ခင်ဗျာ။အော်ဆိုတော့ဒီဖြစ်စဉ်ကလည်းအများကြီးပဲဒီဆိုရတဲ့စတဲ့ပိုင်းမှာကျွန်တော်တို့ဒီသတင်းမီဒီယာတွေကိုချော့ပြီးပြောင်းရအောင်နဲ့ဒီ2015အတွက်ဒီ2014ကနေမှကြိုးပြီးတော့ဒီလာရှိရှိနဲ့
ဒီအတွက်လေကိုသူချင်းချောက်နေတယ်လို့ကျွန်တော်ယူဆတယ်ခင်ဗျဟုတ်ကဲ့ခင်ဗျအခုတင်ချင်းမဲ့ပုဂ္ဂိုလ်ကိုဆက်သွယ်နေစေဖြစ်ပါတယ်အခုလောလောဆယ်ကျွန်တော်သောရရှင်တယောက်ရေးထားတဲ့စာကိုဖတ်ပြပါစေအဲ့ပုဂ္ဂိုလ်ကတော့ရှမ်းပြည်တောင်ပိုင်းအကူဦးဖြစ်ပါတယ်သူရေးထားတဲ့ဟာမှာအဓိကအရေးကြီးတဲ့အချက်ကဒီကနေ့အစည်းအဝေးအတွက်တစ်ခုတည်းသောအဖြေကိုပြောပါဆိုရင်တော့rule of law ပါပဲတဲ့တရားဥပဒေစိုးမိုးရေးပဲဖြစ်တယ်လို့သူကဆိုပါတယ်ဆွေးနွေးဖို့သင်တဲ့အချက်တရားဖြစ်ပါတယ်နောက်တစ်ခုသူ successless ဆွေးနွေးပါတယ် democracy ပြည်ထောင်နိုင်ငံကိုက်အောင်မီဒီယာကိုလွတ်လပ်ခွင့်မပေးရင်မဖြစ်လို့ပေးထားရတာပါတဲ့အခုဆိုတာမပေးရင်မဖြစ်လို့ပေးထားတာလွတ်လပ်ခွင့်ဆိုတာပွင့်လင်းမြင်သာမှုရှိတယ်ဆိုတာကိုလည်းတစ်ဖက်ကလုတ်ပြနေရမယ်ပွင့်လင်းမြင်သာမှုအတွက်သတင်းယူရတာကသတင်းသမားတိုင်းရဲ့တာဝန်ပဲတဲ့အဲ့ဒီမှာတင်မိစားတစ်ဖက်ရေမဟုတ်တစ်ဖက်ဖြစ်နေပြီတဲ့အစိုးရသည်အနေနဲ့ကိုကိုကိုလည်းယုံကြည်မှုနဲတယ်သူတပားကိုလည်းယုံကြည်မှုနဲတယ်အဲဒီစကားလည်းပဲကျွန်တော်ဆွေးနွေးရမယ့်ကိစ္စဖြစ်ပါတယ်တုတ်ထွေးတာဝန်စီသူတွေအနေနဲ့တံပြန်ဝါဒဖြန့်ချိမှုနဲ့တုံ့ပြန်နိုင်ရသနဲ့နောက်ခံမီဒီယာလည်းစီပါရသနဲ့ဘာကြောင့်မီဒီယာကိုဖိနှိပ်ရသလဲတဲ့ဒါသူတို့အားနှက်ချက်ပါတဲ့နောက်တစ်ချက်သူပြောတဲ့အထက်မှာကျွန်တော်ဆွေးနွေးလိုတာကသတင်းသမားတွေဘက်မှလည်းမြေစာပင်ဖြစ်ရသူအများစုဟာအတောင်အလဲမစုံသေးတဲ့သတင်းသမားလေးတွေအထူးသဖြင့် press media လူတွေဖြစ်ပါတယ်သူတို့မှာဆက်ဆံဆောင်ရွက်မှုအားနည်းချက်ရှိခဲ့ရင်တောင်သတင်းသမားမပီတာခဲ့ရင်တောင်မှအဆင့်မီတဲ့သတင်းသမားတွေမွေးထုတ်ပေးနိုင်တဲ့စနစ်ကပဲတည်ခံလို့ယူဆပါတယ်အဆင့်မီသတင်းသမားတွေထုတ်လုပ်နိုင်တဲ့ရန်ညာစနစ်ကမြန်မာနိုင်ငံမှာမရှိလို့ပဲဆိုတော့သူကပြောထားပါတယ်ဆိုတော့သုံးချက်ပါဒီမှာအစိုးရကမီဒီယာလွတ်လပ်ခွင့်ပေးတယ်ဆိုတာမပေးမဖြစ်လို့ပေးထားတာဖြစ်တယ်သူတို့ကိုသူတို့လည်းယုံကြည်မှုနဲ့တယ်နောက်ပြီးတော့သူတို့ဘာကိုလည်းယုံကြည်မှုနဲ့တယ်လို့သူကဆိုပါတယ်အဲဒီတော့ဒီမှာအဓိကဆွေးနွေးကြတာကအခုကံလျော်စွာရှင်းနေကြီးဦးကျော်လင်းကလေလိုက်မော်ရောက်ရှိလာပြီဖြစ်ပါတယ်ဒီပုဂ္ဂိုလ်ဟာ Unity Journal CEO ရဲ့အမှုအတွက်တာဝန်ယူဆောင်ရွက်ပေးနေတဲ့ရှင်းနေကြီးသူဖြစ်ပါတယ်ဦးကျော်လင်းကြားပါလားခင်ဗျာ
ကျွန်
တော်မေးခြင်းကျွန်တော်မေးခြင်းနဲ့မေးခွန်းကသောရရှင်ကဆွေးနွေးထားပါတယ်အခုမီဒီယာနဲ့အစိုးရနဲ့အာဏာပိုင်နဲ့ပြဿနာဖြစ်တဲ့ဆိုတော့မှအဓိကတစ်ခုတည်းသောအဖြေကတော့ rule of law တရားဥပဒေစိုးမိုးမှုအားနည်းနေလို့ဖြစ်တယ်လို့ဆိုပါတယ်ဦးကျော်လင်းရှင်းနေသူနဲ့ဘာပြောချင်ပါလဲခင်ဗျာ
ကျွန်တော်ဒီအချမ်းကြီးပါနော်ဗျာတရားဥပဒေအစ်တစ်ချော်တယ်ဒါကိုကိုရှင်တရားတွေပေါ့ကိုရှင်တရားဆိုတာကပြောမှဆိုလို့ရှိရင်လူကိုယ်လေးစားတတ်တဲ့အဖြစ်မှလည်းဒီဘက်ကလည်းအပြည့်အဝမပေးနိုင်သေးဘူးပြည်ပြည်ခေတ်ကငါမခေါ်ရင်ငါအကြောင်းကြီးငါမိဖုရားမခေါ်ရင်ငါမိဖုရားအကြောင်းကြီးပြည်ပြည်ခေတ်ကမခေါ်ရရင်လည်းမကျေနပ်ချင်ဘူးပေါ့ဗျာအဲဒီတော့ဒီအတ္တတွေကဘုရားတော်ပါဝါရီအတိုင်းတဲ့ခါကျတော့ပါဝါမြင့်တဲ့သူတွေရဲ့စိတ်ဆိုးမှုအပေါ်မှာဒါကြောင့်မရိယာလည်းဖြစ်ဖြစ်စီစီဇာလည်းဖြစ်ဖြစ်ဘယ်လိုစိတ်တဲ့တိုးလို့ရှိရင်ဒုက္ခရောက်ဖို့များတာပေါ့ဒါပေမဲ့ကျွန်တော်မရတဲ့ကလည်းဘလို့အဲ့ကိုရှင်တရားရှိတယ်လေဆိုတော့ကြီးဖို့လို့ပုတ်ကြီးလို့ဒီပေါ်ဗျာအခုတော့ပြိတ်မကြိုက်တဲ့ဟာကိုပြိတ်ရေးလို့ရှင်အန္တရာယ်များနေတယ်ဒါကြောင့်မို့ရှေ့လျှောက်တာကြားဆွဲတာပြောင်းကျွန်တော်လေးလေးလေးမှမှပေါ်ပြရမယ်သဘောပဲဗျာဒါလို့မဟုတ်ပြရင်ဒီဥစ္စာတွေရတယ်ဒါကြီးကိုအခုကျွန်တော်ပြောမယ်ဆိုရင်ဒီဝီလီ11ကိစ္စဟာတစ်ချိန်လုံးကလေးကဒါကြီးကိုမကျေနပ်လို့ဝင်းကြီးကတော့ဖြန့်ပြေးပေးတဲ့အချိန်မှာဒီဝင်းကြီးအကြီးစားပြိတ်ခံရရတယ်အခုနောက်ဝင်းကြီးကလည်းဒီကိစ္စကိုပြန်ပြီးတော့တရင်တော့ပြန်လုပ်တယ်ဆိုတော့သူအကြောင်းတရားရှိပါတယ်မကျေနပ်ချက်ပေါ့အဲ့ဒီမကျေနပ်ချက်တွေကကိုရှင်တရားအဖြစ်တော်တော်လေးယူရင်းနေကြတဲ့အပိုင်းကပြောရတယ်မပြည့်ပြည့်နိုင်ရဘူးနိုင်ငံတော်လည်းမပြည့်ပြည့်သေးဘူးဒီကျွန်တော်ကဗရင်းမားတွေကတော့ဟာဘာလို့လဲလွတ်လပ်ခွင့်ဆိုတာရောအော်ပါပေါ့ဒါပေမဲ့တော့လွတ်လပ်ခွင့်အပြည့်အဝမပေးနိုင်သေးနိုင်တဲ့အချိန်မှာကျွန်တော်တို့ကနည်းနည်းလေးနိုင်နိုင်ချိန်ကြီးပေါ့ဗျာစိုက်ပြေရှည်ရည်တွေလည်းအများကြီးရှိတော့ကျွန်တော်တို့လုံးကြရင်တော့ပိုကောင်းမယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းကျွန်တော်ထပ်ပြီးမေးခြင်းသေးတယ်ကျွန်တော်မေးကောင်ကတရားဥပဒေစိုးမိုးမှုအားနည်းနေတယ်ဆိုတာကဘလောက်အကျုံးဝင်ပါသလဲဒီအမှုကိုလိုက်ရတဲ့အခါမှာတရားဥပဒေဟာမျက်မျက်တာလားမှန်မှန်ကန်ကန်ယက်တည်နေတယ်လို့ယူဆပါလားမြန်မာနိုင်ငံတရားရေးစီရင်စနစ်ကဒီရှင်းနေဒီတရားဂျာနယ်လစ်တွေအမှုကိုလိုက်လံဆောင်ရတဲ့အခါမှာဘယ်လိုတွေ့ပါလဲအဲ့ဒါ
အဲ့ဒီလက်တွေကျွန်တော်ပြောရမဆိုညာတခါတော့ဥစ္စာသာတွေပြောခဲ့ပါတယ်ခင်ဗျာဒီမှာကျွန်တော်ဟိုနိုင်ငံခြားပုဂ္ဂိုလ်ကပြောပါတယ် separation of power ဆိုတာပေါ်လာတယ်ဗျအဲ့တော့ဒီကမာဒီမှာကဥစ္စာရဲ့အာဏာကတရားစီရင်အာဏာပေါ်မှာလည်းအာဏိပြန်ရှိတယ်ဒါကြောင့်လည်းဖွဲ့စည်းပုံပုံမှန်ဒီမှာဟိုပြတ်ထန်းထားတယ်ခရင်တရားသူကြီးပြီခရင်ဥစ္စာမျိုးကရှိဝဲခေါ်ပြီးရှိနေတယ်ခေါ်လိုက်တယ်ဘုရားဘုရားနားထောင်အဲ့ဒီခါကျတော့ briefing ပေးတယ်ခေါ်တော့ဗျာဒီလိုဒီဥစ္စာရဲ့အာဏာကအရာဥစားမနိုင်တဲ့အချိန်ကြီးဟာအာဏာရှင်စနစ်ကအဝတ်ကကျွန်တော်တို့ကျွန်တော်ရုပ်ပြဖို့ခဲ့နေတဲ့အချိန်မှာကျွန်တော်တပြေးပြေးနဲ့လူမှုကိုလေယာပိတ်နေတဲ့အချိန်ကိုရောက်ဖို့အတွက်ဆက်နေတဲ့တို့ကြောင့် rule of law ဆိုတာကနမတိဒီ rule of law ဆိုတာလေဥပဒေတွေကိုလိမ့်နိုင်နိုင်တဲ့ principle တော့မှမရှိတော့တော့ခဲ့တယ်ဗျာဒီ principle ဆိုတာကအခုမှပြောလို့ဆိုရင်လား judicial principle ဆိုတာလေအကျိုးရှိသူတွေ presumed to be innocent အခုဆိုရင်ကျွန်တော်တို့ကကင်ပြူတာဟိုကောင်မလေးကအခုမိန်းကလေးဖြစ်ပြီးအမကမရဘူးဆိုလို့ဥပဒေကအပြစ်မှမပေးသေးတဲ့အပြစ်ရှိတယ်တတ်မှတ်ပြီးတော့အဲ့ဒီကိုအမကမပေးဘူးဆိုတာကဒီကျွန်တော်တို့တရားစိုးရဲပုဂ္ဂိုလ်ရဲ့ power အပေါ်မှာဒီတရားစီရင်ရတယ်ပဲစွမ်းမိုးရခံရသေးပါတယ
်ဟုတ်ကဲ့
ဒါကတော့ spray လို့ပါအာမကောင်းသေးဘူးပေါ့ဗျာအဲ့ဒါပါပဲ
ဟုတ်ကဲ့ဥကျော်လင်းအထူးကျေးဇူးတင်ပါတယ်တန်ဖိုးရှိပါတယ်တကယ်တော့တရားဥပဒေစိုးမိုးမှုပဲလို့လုပ်ပြီးတော့အောက်ောက်မှာလဲအုပ်ချုပ်ရေးပိုင်းကသူတို့အာဏာနဲ့ဖိထားတာထွန်းနီးလောက်မှာတရားဥပဒေပြည့်စုံရေးဆိုတဲ့ legislature လွှတ်တော်ပိုင်းကိုတောင်းမှအစိုးရအာဏာပိုင်းက challenge နေတဲ့ဆွဲဟာဥတီပေါ်နေချက်ဖြစ်ပါတယ်ကျွန်တော်ဆက်လက်ပြီးတော့ဆွေးနွေးလိုပါတယ်ဆွေးနွေးလိုပဲပုံကိုတယောက်ကလေထိုင်းပေါ်ရောက်လာပါပြီအဲ့ဒါကတော့ကိုစိန်ဝင်းဖြစ်ပါတယ်အခုစင်မင်းမြောက်ဒီဟုတ်ကဲ့အဲ့ဒီတော့ကျွန်တော်မရွှေမုံကိုပဲကျွန်တော်ပြန်မေးပါရစေခင်ဗျာခုနကဥကျော်လင်းဆွေးနွေးတော်တဲ့အထက်မှာအပြန်အလှန်လေးစားမှုရှိဖို့လိုတယ်မီဒီယာသမားတွေဘက်ကလည်းအနာပိုင်တွေဘက်ကိုအပြန်အလှန်လေးစားမှုရှိဖို့လိုတယ်ဒီကိစ္စကိုဘယ်လိုများပြောလို့ပါလဲကျွန်တော်တို့ကမီဒီယာသမားဆိုပြီးတော့ကျွန်တော်ပြောခွင့်ဆိုခွင့်ကလောင်ကင်ပြီးတော့ကျွန်တော်မီဒီယာသမားတွေဘက်ကတော့ထင်တိုင်းကြဲကျင်တဲ့သဘောတွေများရှိနေတယ်လားခင်ဗျာမရွှေမုံ
ဟုတ်ကဲ့ရှင်ဒီမီဒီယာသမားတွေဘက်ကလည်းပေါ့နော်ကိုမီဒီယာရဲ့ပြောကိုလိုက်နာပြီးတော့လုပ်ဖို့တော့လိုအပ်ပါတယ်အဲ့ဒီလိုပဲအာဏာပိုင်ဘက်ကလည်းလူမာတော်လူကျင့်ဝတ်ရှိသေးတာပဲအာဏာပိုင်မှာလည်းကျင့်ဝတ်ဆိုတာရှိမှာပါကျွန်တော်တို့မကြသေးခင်ကဖြစ်ခဲ့တဲ့ပုံမှန်ဆက်ရှင်နဲ့ MPC ရှေ့မှာဖြစ်ခဲ့တဲ့ကိစ္စဆိုလို့ရှင်ကျွန်မရဲမှုမောင်မောင်ဦးကိုသိချမေးပါတယ်စခန်းမှုဆရာကျမတို့ဒီနေရာမှာတရင်ယူဖို့တရားဝင်ယူထားပြီးသားပြောထားပြီးသားလူတွေပါဒါကြောင့်ပေးဝင်မှာဒီလမ်းကလည်းပြည်သူပိုင်လမ်းဖြတ်သွားလို့ရတဲ့လမ်းတရားဝင်ခွင့်ပြုထားပြီးတရားဝင်တက်တေကပြပါဆိုကျမကိုယ်တိုင်ကတ်ကိုပြတယ်ဒါလည်းမဟုတ်ပြန်ဘူးဒါမဲ့ကျမကိုသူပါပြောလဲဆိုတော့ဒီနေရာမှာဟိုဒီအမိတ်ဟိုတဲ့ဒီနေရာမှာတားတယ်စနော်အမိတ်ထုတ်တာဗျာတဲ့အဲ့ဒီလိုပြောတဲ့အခါကျမသူ့ကိုထပ်မိတယ်ဟိုဒီနေရာမှာဆရာတို့အနေနဲ့အမိတ်ထုတ်ခွင့်ရှိပါသလားအမိထုတ်ခွင့်ရှိတယ်ဆိုရင်အထက်ကညွန်ကြတာလားဆရာအနေနဲ့အမိထုတ်တာလားရှင်းရှင်းလေးပဲပြောပြပေးပါဆိုပြီးတော့ကျမတို့ကမီဒီယာသမားလေးပြေချအောင်တော့မေးရမယ်အဲ့တော့ကျမတို့မေးခဲ့တယ်မေးတဲ့အချိန်မှာတော့လည်းဒီစကမ်းမှုမောင်မောင်ဦးကပြောခဲ့တာပဲဒီမိတ်ကိုကျွန်တော်ဒီနေရာမှာထုတ်တယ်ဗျာဆိုတဲ့စကားကိုသုံးသုံးခဲ့တယ်အဲ့တော့ကျမတို့အနေနဲ့မေးစရာဖြစ်လာတယ်ဘာကြောင့်လဲဆိုတော့ကျမတို့ကတရားဝင်သတင်းယူဖို့အတွက်တရားဝင်သတင်းတော့ဖြစ်ကြောင်းလဲကျမတို့သက်တည်ပြနိုင်တယ်ဒီဝတ္တိယူခွင့်ရှိတဲ့နေရာမှာကျမတို့ရဲ့သတင်းဝတ္တရားကိုနှောက်ယှက်တဲ့အခါမှာကျမတို့ကရောအာဏာပိုင်ဒီအာဏာကိုသုံးပြီးအခုလိုမျိုးပြောဆိုနေမယ်အဲ့ဒီကျင့်ဝတ်တွေကိုဖောက်ပြက်နေမှဆိုရင်မီဒီယာသမားတွေအနေနဲ့ပြန်လည်ခုခံပိုင်ခွင့်မရှိဘူးလားတုံ့ပြန်ပိုင်ခွင့်မရှိဘူးလားအဲ့တော့အဓိကကတော့ဘာလဲဆိုတော့ဒီကျမတို့ရဲ့မီဒီယာသမားတွေမြင်တာကတော့ဟိုအာဏာတစ်ခုကိုရတယ်ဆိုလို့ရှိရင်အလွဲသုံးစားမလုပ်ဖို့လိုအပ်တယ်လို့တော့ကျမတို့ကမြင်တယ်အထူးသဖြင့်အနာပိုင်မှာလည်းကျင့်ဝတ်ဆိုတာရှိပါတယ်လူတော်လူကျင့်ဝတ်ရှိသေးတာပဲမီဒီယာသမားမှလည်းကျင့်ဝတ်ရှိပါတယ်အဲ့ဒီဟာတွေကိုအပြန်အလှန်ဟိုတယောက်ကိုတယောက်ဟိုဒီအပြန်အလှန်လေးစားမှုရှိပြီးကိုယ့်အလုပ်ကိုကိုယ်လုပ်တာပဲကိုယ်တာဝန်ကိုထမ်းဆောင်တာပဲဆိုတော့အစ်ပေမျိုးသဘောထားမျိုးစောင့်ပြီးတော့ဖြစ်ဆက်ပြီးအလုပ်လုပ်မယ်ဆိုရင်မီဒီယာသမားနဲ့ဒီအနာပိုင်နဲ့ဟာဘာမှပ
ြတ်ပြတ်မဆက်ဖြစ်ချင်
မရှိဘူးလို့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ပြီးတော့မှပြန်ဆွလက်ပြီးတော့ဆွေးနွေးလိုပါတယ်အခုလောလောဆယ်မှာပါဝင်ဆွေးနွေးလိုမယ်သောရရှင်တူသောရရှင်တပါလေတိုင်းပေါ်ရောက်ရှိလာပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့အရှင်ရာဟုလာဖြစ်ပါတယ်ရှင်ပြကြားပါလားဖျ
ား
ဟုတ်ကဲ့တင်ပါဗျာကျွန်တော်အရှင်ဖျားတကယ်တော့ယဟန်တော်တန်ဃာတော်တပါဒီကိစ္စမှာပါဝင်ဆွေးနွေးလာလိမ့်မယ်လို့တော့တပည့်တော်မမျှော်လင့်နိုင်ဘူးလို့ပြောမှဖြစ်ပါတယ်ဒါပေမဲ့အရှင်ဖျားမီဒီယာတွေကိုအယုံစိုက်ပြီးတော့နားထောင်နေတဲ့ပုဂ္ဂိုလ်တူတပါလို့ထင်ပါတယ်လူရင်းဆွေးနွေးပါဗျာ
အဲဒါကြီးလူကြီးဆွေးနွေးရတော့ကျေးဇူးတယ်ဦးဇင်းကဒီမီဒီယာဆက်ဆက်နဲ့ပတ်သက်ပြီးတော့ဒီမဟုတ်ဘူးဆိုတော့မတန်နေရတဲ့ဒီမီဒီယာတွေကဆက်တည်ပြီးတော့လောက်လာဆိုတော့လေကျွန်တော်မီဒီယာတွေတခုကပြောကျင်တာကမီဒီယာတမားတွေကမီဒီယာလုတ်တော့လုတ်ကြတယ်ဒါပေမဲ့တကယ်လိုအပ်တဲ့နေရာမှာမီဒီယာတမားတွေကတောင်းဝန်မရှိဘူးဖြစ်တယ် အဲ့ဒါလည်းကြတော့ဦးဇင်းတို့ကတည့်ဝံဖြစ်ဘူးဆိုတော့ဦးဇင်းတို့ဒီချိန်လုံးဒီစေဝါရောင်ပြီးရဲ့နောက်ဆုံးပေါ့အခုအချိန်ကြီးတစ်ခါတည်းလောက်လာဟုတ်လားဆိုမီဒီယာကတော့ဒီခုမကောင်းတယ်ဒီနားပါအစိုးရခုမှလည်းဆိုမီဒီယာသမားတွေကဦးဇင်းတို့ကလည်းဒီချိန်လေးဒီလိုမီဒီယာတွေနဲ့ကြီးဆက်ပြီးတော့ကိုယ်တွေလောရတာတွေကိုပုံမှန်ခံလို့လောရတာတွေကိုဒီလိုမျိုးရှိတယ်ဆိုတာပြောပြတယ်အဲ့ဒီတော့မီဒီယာကနေပြီးတော့ဦးဇင်းတို့ဖုံးပြန်ဆက်တာရှိတယ်ဆိုမီဒီယာကနေရာလည်းမရောက်ဘူးအခုလည်းတကယ်ဖြစ်နေတဲ့နေရာတကယ်အရေးကြီးတဲ့နေရာမှာမီဒီယာတွေကမရောက်တာအများကြီးရှိတယ်။အဲဒါကြောင့်မီဒီယာတွေကပြောနေတာကမီဒီယာတွေကတချို့ကကောင်းတယ်ကောင်းတယ်ကြားနေတယ်၊ဘာတွေရှိတယ်ကောင်းတယ်ကောင်းတယ်ဒါပေမဲ့ခက်ပြတက်လာပြီနဲ့အများတော့ကောင်းလာတာရှိတယ်။ဒါပေမဲ့နားဖအစိုးရအဖွဲ့တွေလို့တော့ကောင်းနေတာတကယ်တမ်းကျတော့မီဒီယာတွေကကောင်းတယ်မဟုတ်ဘူး။မီဒီယာမကောင်းဘူးဆိုတော့အလုံးလုံးမကောင်းရလို့ပြောတာမဟုတ်ဘူး။ဒါပေမဲ့မီဒီယာသမားတွေဓာတ်ထဲမှာမီဒီယာနဲ့တူတဲ့အလုပ်ကိုမလုပ်ကြဘူး။တကယ်ပမေခံပြီးတော့တကယ်နေနေနေတော့တောင်းကျွချင်းနဲ့ဒီလူကြီးရဲ့ဒီလေးကိုရအောင်ဘလို့လုပ်မလဲဆိုတော့ပမေခံပြီးတော့မလုပ်ကြဘူးကွနော်အဲဒါကြောင့်ဦးဇင်းတို့အနေနဲ့ကမီဒီယာသမားတွေဒီခက်မကပမေခံရအောင်ဥမာတကယ်ဖြစ်နေတဲ့နေရာတွေကိုမလုပ်ဘူးကြားပါဒါနဲ့ဆိုပြီးလုပ်ပါအခုအဲ့ဒီနေရာတွေမှာဖြစ်သွားပြီးလူတွေတင်သွားပြီးတောက်သွားပြီးဒီနေရာလမ်းမတက်တော့ဘယ်လိုမှတော့ဟိုမှာကိုယ်စီလေးတောက်လိုက်ဖာလိုက်ညာလေးတော့လေကွအဲ့ဒီနေရာတွေကကြားတော့ကြား
ပါတင်ပါဗျာ
အဲ့လိုဖြစ်တယ်ကဦးဇင်းတို့ကအစီအလေးလုပ်လာဆိုတော့စိတ်ကမခံဘူးဖြစ်တယ်လေအဲ့ဒါပြတ်ကြပါ
တင်ပါတင်ပါရှင်များတင်ပါတပည့်တော်ရဲ့တပည့်တော်ရဲ့မီဒီယာသမားတယောက်နဲ့ပြောမယ်ဆိုရင်တော့မီဒီယာသမားတွေဟာကောင်းကျိုးပြုကျင်တဲ့စေတနာနဲ့တော့လောက်ကြမလို့ထင်ပါတယ်တပည့်တော်ရဲ့စိတ်နဲ့ပြောရရင်ဒါပေမဲ့အဲ့ဒီတကယ်နေရာပေါ်မရောက်နိုင်ဘူးဆိုတာကတော့သူတို့ရဲ့ resources ပေါ်သူတို့ရဲ့လက်လှမ်းမိနိုင်တဲ့စွမ်းအားအရင်မြစ်ပမာဏနဲ့လည်းဆိုင်မယ်ပမာဏနဲ့လည်းဆိုင်မယ်ထင်ပါတယ်ကျွန်တော်ဒီကိစ္စကိုကိုကျော်မင်းဆွေကိုမေးပြစေသူကမြန်မာ press council ကတာဝန်ရှိတဲ့ပုဂ္ဂိုလ်သူဖြစ်ပါတယ်ကိုကျော်မင်းရွှေအခုမှလေဆိုင်ပေါ်ရောက်လာတာကြိုဆိုပါရဲဒါပေမဲ့အခုပထမဆုံးမေးရမယ်မေကွန်ကခုနဆရာတော်ရှင်ရာဟုလာမေးဆွေးနွေးသွားသလိုပါပဲမီဒီယာသမားတွေဟာတကယ်တိုင်းပြည်ကိုလူထုကိုကောင်းကျိုးပြုကျင်တဲ့ဆန္ဒနဲ့ပို့ပြီးတော့လှုပ်ဖို့လိုတယ်အပြင်းမှန်ခံပြီးတော့တရင်ရဲ့တကယ်ဇင်းမြစ်ကိုအမှန်တိုင်းလိုက်ပြီးဖော်ထုတ်ဖို့ကြိုးစားဖို့ပို့လို့သေးတယ်လို့ပြောတော့ပါတယ်ဗာမြပြန်ဆွေးနွေးလို့ပါလေခင်ဗျာတကယ်ဟုတ်အဲဦးသိန်းဟို
ပြောတဲ့ခါလေဟိုလိုအပ်ချက်တွေရှိမှာပါမီဒီယာတွေမှာလေကျွန်တော်မီဒီယာတွေက perfect မဖြစ်ပါဘူးဟိုဘာလို့ perfect မဖြစ်လဲဆိုတော့ဟိုကျွန်တော်တို့ဒီ public ကလွတ်လပ်တဲ့သတင်းမီဒီယာတွေလုတ်ခွင့်ကင်ခွင့်ပေါ့နော်လုတ်ခွင့်ကင်ခွင့်ရတာဘာမှမကြသေးဘူးလေနောက်တစ်ခါဒီသတင်းစာဆရာတွေမှာလည်းသတင်းသမားတွေမှာလည်းကျွန်တော်တို့လုတ်ရင်းကင်ရင်းနဲ့ကျွန်တော်တို့ကအကြည့်သေးမြင့်တင်ရင်လုတ်ရင်းကင်ရင်းကျွန်တော်တို့လုတ်ဆိုးဆိုင်တင်သွားတာလည်းရှိတယ်လုတ်ရင်းနဲ့ပင်ရတာတွေလည်းရှိပါတယ်အဲ့တော့လိုအပ်ချက်တွေအားနည်းချက်တွေရှိအောင်ပါအဲ့တော့ဟိုအပြုသဘောနဲ့ဝေဖန်ထောက်ပြတဲ့ခါတွေကလည်းကျွန်တော်တို့အတွက်ဒါဟိုအထောက်အကူဖြစ်ပါလေအဲဒါတွေကတော့ဟိုအဲ့တော့ကျွန်တော်တို့မီဒီယာတွေမဟုတ်ပါဘူးဒါဒီတိုင်းကြီးက250လောက်ရာစုနှစ်တဝက်လောက်အနာရှင်နဲ့အောက်နေခဲ့တဲ့ခါကျတော့ဒီ professionalism နဲ့ပတ်သက်ပြီးနေရာတိုင်းမှာအားနည်းချက်ရှိပါတယ် professionalism ဆိုတာကိုဟိုနားမလည်တဲ့နေရာရှိပါတယ်အများကြီးပေါ့နော်သူတကယ်အုပ်ချုပ်ရေးဥရီတူရေးတရားရေးသာသနာရေးနော်သာသနာတော်မှာတောင်းဒါဗုဒ္ဓရဲ့အဆုံးအမနဲ့ဘယ်လောက်ကြီးလဲမြည်လဲဆိုတော့ကာရကံရှင်ကြီးဒီလိုမှာတရှိတာရတာအဲ့မှာဆူရာနေပေတိုင်းမှာအာနေချက်ရှိပါလေအာနေချက်ကိုကျွန်တော်တို့အပြုသဘောထောက်ပြဝေဖန်ချမ်းပြကြတယ်ဖေးမှာကူညီကြတယ်ဒါဒီလိုနဲ့ကျွန်တော်တို့ဟိုဟိုကောင်းတဲ့ဒီနေပေတဲ့ဒီ professionalism ကြီးဖြစ်အောင်ကျွန်တော်တို့ဟိုဝိုင်းပြီးကူညီရဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကိုကိုဆန်းယူကျော်ရှိပါရဲ့နော်လေတန်းညမှာရှိပါသေးတယ်နော
်
ဟုတ်ကဲ့ကိုဆန်းယူကျော်ကဘယ်လိုပြောလို့ပါလဲဒီမှာသောရရှင်တယောက်ဆွေးနွေးသွားတဲ့အထက်မှာစောစောပါတယ်သတင်းသမားတွေထဲမှာခံမြေစာပင်ဖြစ်ရသူအများစုဟာအတောင်လည်းမစုံသေးတဲ့သတင်းသမားလေးတွေ press media ကသတင်းသမားလေးတွေဖြစ်ပါတယ်သူတို့မှာအားနေချက်ရှိရတာဟာသတင်းသမားအဆင့်မီသတင်းသမားမွေးထုတ်ပင်နိုင်မပင်နိုင်တဲ့စနစ်ကိုတရားခံလို့ယူဆပါတယ်ဆိုတော့မြန်မာနိုင်ငံမှာသတင်းသမားမွေးထုတ်ရေးအဆင့်မီသတင်းသမားလေ့ကျင့်ပြုထောင်ရေးအင်အားအခြေအနေဘယ်လောက်ကောင်းနေပါလဲခင်ဗျာကို
အဲရိုးရဲဆိုင်တော့ခုနောက်တည်းအနေနဲ့ခေါင်းလာတယ်ဆိုတော့ပြုလုပ်ရပါတယ်ဆက်ထောက်ပြတော့လေခုနောက်ဆိုတဲ့ဒီတောင်လို့မဆုံးတဲ့ဒီသတင်းသမားတွေအတူတူကြက်ဆိုတော့လက်မှန်ပါတယ်ကျွန်တော်တို့ညပေါင်းများဆိုတော့ခုနကကိုယ်တိုင်ဖြစ်လို့ညပေါင်းများဆိုတော့ကျွန်တော်ဒီအနေပတ်သက်ပြီးတော့ institute တွေရှိတယ်ဟိုတကယ်နေတော့ကျွန်တော်ဖူးဆောင်ဖူးဝင်တွေတော့ဒီချက်ခဲရတယ်ပြီးတော့ senior နဲ့ဆောက်တွေဆိုမှကျွန်တော်တို့ကမိတူတွေပဲကျွန်တော်တို့ဖတ်ပြီးတော့ဒီလာခဲ့ရတဲ့ဒီများတာဆိုတော့ကြတော့ဒ ီအဆောင်ထဲကမဆုံးခဲ့ကြဘူး။အမေခု2020နောက်ပိုင်းမှာတော့ကျွန်တော်တို့ဒီအခြေအနေတမျိုးကြောင့်ကျွန်တော်ဒီမှာတော့တင်းတန်းတစ်ခုရေခွန်လာတယ်ရှိတယ်။အဲ့တင်းတန်းတွေလည်းတကယ်ကြောင့်လည်းမလွန်လောက်သေးပါဘူးကျွန်တော်အများကြီးတူပါသေးတယ်။ဒါကြီးအစိုးရအဖွဲ့တွေသူစက်သူဒီတန်းတန်းနဲ့ပတ်သက်တဲ့တင်းတန်းတွေဆိုတာလည်းတော့ဆင်းရဲသွားဖို့ကလည်းအများကြီးလိုချင်တဲ့ရှိနေတော့အခုကလည်းမရှိဘူး။အဲ့တော့မှန်ပါတယ်ခုနကဟိုခုနထောက်တယ်လို့ပဲကျွန်တော်ဒီတင်းတန်းတွေနဲ့ပတ်သက်ပြီးတော့စက်တွေနဲ့ပတ်သက်ပြီးတော့ဒီတဲ့ဖွံ့ဖြိုးလာအားကြီးလိုအပ်ပါသေးတယ်။အနည်းလေးတော့ပဲခုကလက်တဆုပ်ဆက်တော့ပဲအများကြီးကရန်ကုန်အလောက်ပေါ့နော်။မင်းလေးကမျိုးတော့ပဲဒီတန်းစင်းကိုစိတ်ဝင်စားနေတော့ပဲဒီဟိုဟာတွေကိုတင်းတန်းတွေကိုအသက်ခွင့်ရတယ်တကယ်မြန်မာရှိရတွေကအများကြီးဒီလိုမျိုးစိတ်ဝင်စားပြီးတော့လာဝင်နေတယ်ဒီလေအများကြီးရှိပါတယ်သူတို့ကသူတို့ပဲဒီပြဿနာရဲ့အခါမှာဘယ်လိုလဲဒီဟိုသူတို့ကပြောရစက္ကန့်တွေစဉ်းစားကြတာတွေဘာလို့လဲဒီအရင်းအခင်တွေရှိနေတာအမှန်ပါပဲခင
်ဗျဟုတ်ကဲ့ဆရာဦးကျော်လင်းရှိပါသေးလားခင်ဗျာဥပဒေနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်ဦးကျော်လင်းကြားပါနော်
ဟုတ
်ကဲ့ဆောစောကမရွှေမုံဆွေးနေသွားတဲ့အထက်မှာသူတို့တဲ့ yes နဲ့ထိတ်တိုက်တွေ့တဲ့ခါမှာ yes ခံမှုကဒီအမိန်ကိုကျုပ်ကဒီနေရာမှာထုတ်တယ်ဆိုပြီးတော့လုတ်တယ်အဲ့ဒါတရားဥပဒေနဲ့ညီညွတ်ပါလားခင်ဗျာကြားလိုက်မယ်ထင်ပါတယ်ဆောစောဥကျော်လင်းမရွှေမုံဆွေးနေတယ်အဲ့ဒါကခုန
ပြောသေးတယ်ဗျာ registration ကြရကိုယ်နဲ့ကော qualified မဖြစ်သေးဘူးလို့ပြောရမှာဗျာဥပဒေဒီအဖွဲ့ရယ် qualified ဖြစ်ခဲ့လို့ဆိုလို့ရှိရင်ရှိနေတဲ့ဥပဒေကိုအပေါ်ဖြစ်နေတဲ့ဥပဒေတွေဆက်မပြတ်ထားတော့ဘူးအခုပါလားရေစတဲ့ကြီးမှာ140 149ဆိုတာရှိတယ်ဒါတွေကအားလုံးကို assembly ဖြစ်ဖားလိုက်အဲ့ဒီဟာကိုအားလုံးကို assembly ဖြစ်ပြီးဖြစ်ဖြစ်တော့အမိတ်မပါရင်ဖားမှာဆိုတော့ဒီမိစုစီပေါ်ဟောအစဒီရေစတဲ့ကြီးမှာပြန်ဆန်းထားတဲ့ဟာကြီးရှိနေပါနဲ့ဖတ်မှပြီးတော့ဟောလာဒီအာနာပိုင်းနဲ့အလိုရဖြစ်နေတဲ့ဥပဒေကြီးကဥပဒေလောကမှာမရှိတဲ့အကျိုးကျွန်တော်ဥပဒေရုပ်တော်ကိုပြန်ထားမယ်ဖတ်ပြီးတော့ပြင်ဆင်တာတွေကထပ်လုပ်နေတယ်ကျွန်တော်ဆိုတော့မလို့ဒီဥပဒေကမထားရဘူးပဲအမလူပြောကိုတက်တယ်ဒါနဲ့ကပြီးပြီပေါ့ဒါနဲ့ကတခါတော့ဒေသစစ်ရှင်တွေထုတ်ကောက်မင်းတွေကဒီပကောင်ခေါ်တဲ့ဥပဒေကမလို့ပဲတခါတော့ပြန်ပြီးတော့တက်ပြီးအမျိုးမျိုးပြတ်သားနေတယ်အဲ့ဒီအပါအစရုပ်စုကြီးစစ်ရှင်ဆိုတာကဥပဒေကြီးကစားရမယ်လို့ဆိုင်နေတယ်ကျောင်းတိုင်းကြီးနဲ့ချီပြီးတော့ဥပဒေကိုဆိုင်နေတယ်ပြီးလေလို့လူတွေကျွန်တော်တို့ပြောမယ်ဆိုရင်ပြောင်းဆိုရင်မှ900ချက်မှဖားတယ်အခုတရားထဲမှာသူတို့ခုမပြောရင်ဖားတယ်ဆိုတော့ဟုတ်ကဲ့ဗျာဘလို့ဒီအပေါ်သေးရပါလေအဲ့ဒီခါမှာရေမိုးကသူ့ချိန်မဲမိထုံးမယ်ဆိုတဲ့ကောင်ကိုတုံးတာဟာဥပဒေလွတ်လွတ်လာဥပဒေမှားတော့သူကဖြိုက်ပြောတာဖြစ်တော့ကျွန်တော်ကသူ့ကိုမှားတယ်ပြောမှာဥပဒေကမှားတယ်ပြောမှာ
ကျွန်တော
်ဥပဒေမှားတယ်အောင်နေတာဥပဒေအမှားလို့ကျွန်တော်ထောက်ပြတယ
်
ရေးယူစီဆိတ်ရှာမရှိတဲ့ကိစ္စပဲ
မရှိ
တဲ့ကိစ္စကဥပဒေဖြစ်နေတာကြီးကကျွန်တော်ဘယ်သူမှမကြိုးဘူးဘာကြောင့်လဲဆိုတော့ဥပဒေပြုတ်ထွက်တယ်ကလည်းဥပဒေပြုတ်ကနားမလည်ဘူးလို့ကျွန်တော်ပြောချင်တယ
်
ဒါကြောင့်မကြိုးဘူးသူတွေကအဲ့ဘလောနေထားတဲ့လူခွေရေကိုထိခိုက်နေတယ်ပြည်မှုကလည်းပြည်ပြားထားမယ်လို့ခါရီကဥရမေထုတ်တော့မှကျွန်တော် qualify မဖြစ်လို့နားလည်ပါတယ်ခင်
ဗျဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်မေ့ကျင်တယ်စောစောကဆွေးနွေးသွားရတဲ့အထက်မှာဝန်ကြီးအစ်စ်ကအပြောင်းလဲပါဖြစ်တယ်ဆိုတော့စောစောကကျွန်တော်ပြောခဲ့ပါတယ်ဝန်ကြီးအစ်စ်ကိုလည်းကျွန်တော်တို့ကနည်းနည်းပုဂ္ဂိုလ်ရေးတော့ဆန်တဲ့ subjective ဖြစ်တဲ့မေးခွန်းဖြစ်ပါလိမ့်မယ်ဒါပေမဲ့သူရဲ့လက်ထက်မှာရောဘယ်လိုနေပါလဲဟာတန်ကြာရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိပုဂ္ဂိုလ်အစ်စ်ပြောင်းလာလို့မီဒီယာတွေရဲ့အခြေအနေဟာပိုပြီးတင်းမာလာမဲ့သဘောရှိလားပြောပြောင်းလာမဲ့သဘောရှိလားဘာမှမထူးဘူးလားဆိုတာလည်းပဲကိုကျော်မင်းရွှေကစပြီးဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ပါဟုတ်ပါဒီကာလကဝန်ကြီးအစ်စ်ပြောင်းလာတော့ဟိုပြီးခဲ့တဲ့မကြာသေးခင်ကပဲဂျာနယ်2000တရင်က2000ပေါ့နော်တရင်မီဒီယာနှစ်ခုကိုဒါဟို legally action ယူမယ်ဆိုတော့ပြောတယ်ပေါ့နော်ဒါရီကဟိုမပြေတော့လေခံရရှိပေါ့နော်ဒါဟိုဒီလိုဖြစ်လာတော့အရင်ဝန်ကြီးနဲ့တော့မတူဘူးကျွန်တော်တို့ဒါဒီတဲ့ဝန်ကြီးအရင်ဝန်ကြီးကတော့အားလုံးကိုအရေးယူတယ်ဆိုတဲ့ပုံစံမျိုးနဲ့မချင်းကောက်ဘူးပေါ့နော်ဒီတိုင်းပဲကျွန်တော်တို့ဟိုနားလည်မှုနဲ့ခွလုံမှုနဲ့သွားမယ်ယုံကြည်မှုတည်ဆောက်မယ်ဆိုတဲ့ပုံစံသွားတာပေါ့နော်ဒီဘက်ကတော့ကျွန်တော်တစ်ဖက်ကလည်းကျွန်တော်တို့ဟိုဒီဟိုမီဒီယာတွေဘက်မှလည်းအာသူကအချို့ဟာလေးတွေမှာဒီကျင့်ဝတ်နဲ့ပတ်သက်တဲ့ကိစ္စလေးတွေပုဂ္ဂိုလ်ရေးနဲ့ပတ်သက်တဲ့ကိစ္စလေးတွေပြောစရာဆိုစရာလေးတွေရှိကောင်းရှိပါလိမ့်မယ်။သို့တော့ကျွန်တော်ဆောစောပိုင်းကပြောခဲ့တဲ့အတိုင်းပါပဲ။ဒီကာလကျွန်တော်တို့တိုင်းပြည်မှာအဖက်ဖက်ကတိဆောက်ဆဲကာလဖြစ်ပါတယ်။တိဆောက်ဆဲကာလဖြစ်တဲ့အတွက်နေရာတိုင်းနယ်ပယ်တိုင်းမှာအကြီးချင်းလိုအပ်ချက်တွေရှိပါတယ်။အကြီးချင်းလိုအပ်ချက်တွေနားလေအကြီးချင်းလိုအပ်ချက်ကြောင့်ဖြစ်တဲ့ကြံစည်တာတွေရှိပါတယ်။အဲဒီကြံစည်တာတွေကိုကျွန်တော်တို့ကြည့်တဲ့မြင်တဲ့အခါသုံးသပ်တဲ့အခါအဲ့ဒါအဲ့ဒီကြေတနာကိုဖြည့်ရှင်းတဲ့အခါကျွန်တော်တို့ဟိုဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ဖြတ်တန်းလာတယ်ကျွန်တော်တင်ယူလာတဲ့အတိုင်းကျွန်တော်တို့က ုံပြန်လေးရှိပါတယ်အဲ့တော့ကျွန်တော်တို့စောစောပိုင်းပြောသလိုပဲအာနာရှင်စနစ်နဲ့နှစ်ပေါင်း50နှစ်ပေါင်း60လောက်ဖြတ်တန်းတဲ့တိုင်းကြီးမှာလက်ရှိရှိနေတဲ့သူတွေပြဿနာကိုဖြေရှင်းဖို့နော်တာဝန်ရှိနေတဲ့နေရာမှာရောက်နေတဲ့သူတွေသူတို့ဖြတ်တန်းလာတဲ့ပတ်ဝန်းကျင်နဲ့ဆိုင်ပါတယ်သူတို့ပြဿနာတွေကိုချဉ်းကပ်တဲ့အခါဖြေရှင်းတဲ့အခါအဲ့တော့ကျွန်တော်တို့တိုင်းပြည်မှာတခုတစ်ချိန်လုံးကြေနာတွေကိုဖြည့်ရှင်းတဲ့အခါမှာကြေနာဖြည့်ရှင်းပြည်လေရေးထက်ကြေနာပို့ပြီးတော့ကြီးထွားရေးဘက်ကိုရောက်နေသလားလို့ကျွန်တော်ဒီခါလေးစဉ်းစားမိပါတယ်အဲ့အဲ့လိုကြေနာဖြည့်ရှင်းတဲ့နည်းလမ်းတွေကနှစ်ဖက်ပြည်လဲမှုလမ်းကြောင်းမရောက်ဘဲနဲ့နားလဲမှုပိုလွဲနားလဲမှုပိုလွဲရနေပြီးတော့အစွန်းနှစ်ဖက်ရောက်တစ်ဖက်နဲ့ရောက်ပြီးတော့ရန်လိုဟိုအမုန်းပွားတဲ့ဘက်များပူများရောက်နိုင်သလားလို့ကျွန်တော်အဲ့လိုတွေးမိပါတယ
်ဟုတ်ကဲ
့အဲ့ဟိုလက်ရှိဝန်ကြီးတဲ့အနေနဲ့လည်းဒီစိန်ခေါ်မှုကိုသူရင်ဆိုင်ရပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကောင်းပါတယ်။နောက်အခုလေလိုင်းမော်နောက်ဆုံးရောက်လာသူကတော့ကျွန်တော်အရင်ဆုံးခေါ်ထားတဲ့ကိုစိမင်းဖြစ်ပါတယ်။ကိုစိမင်းမြန်မာ Journalism Institute က Training Director ဖြစ်ပါတယ်။ဆိုတော့ကျွန်တော်ကဒီမြန်မာနိုင်ငံမှာမီဒီယာနဲ့အနာပိုင်တွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်နေတာအတော်လေးဆွေးနွေးလို့ပြီးတော့ပါပြီကိုစိမင်းဆက်သလိုမရဘူးကိုစိမင်းဆိုတော့အခုကိုစိမင်းကိုကျွန်တော်မေးချင်တာနောက်ဆုံးအပိုင်းနဲ့ပတ်သက်နေတယ်မြန်မာနိုင်ငံမှာဒီမီဒီယာနဲ့အာဏာပိုင်တွေနဲ့ဟာဇာတာဖြစ်နိုင်မဲ့အလားအလာကိုရှိရလားကိုစိမင်းဖြစ်တဲ့ဖြစ်စီခြင်းတဲ့ဆူတော်ကကိုစိမင်းဟာအိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးတော့မီဒီယာလုပ်ငန်းကိုလုပ်ခဲ့တယ်အဲ့မှာစတင်ခဲ့တယ်ဆိုတော့မှားမယ်မဟုတ်ဘူးထင်ပါတယ်ဆိုတော့အိန္ဒိယနိုင်ငံရဲ့မီဒီယာနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးကိုကြည့်ပြီးတော့မြန်မာနိုင်ငံမှာဘယ်လိုမြန်မာနိုင်ငံနဲ့ဘယ်လိုကွာနေလဲမြန်မာနိုင်ငံမှာလည်းအလားတူအပြန်အလှန်နားလည်မှုမျိုးရနိုင်မဲ့အခြေအနေဘယ်လိုမြင်ပါသလဲဆိုတာနေဆုံးသက်ပြပါခင်ဗျာ
โอเคประมาณนั้นจะบอกได้นะหรือว่าฟ้องว่าตะเฉิงลงก้าวล่ะพี่แล้วมาดีเฉิงจะจองเนี่ยอ่ะนะเปรียบกัน
โอเคคุณสมิง10นาทีคั่วไปจันทร์นะคุณสมิงเฉิงก็เลยโอเคเปล่าครับ sorry
โอเคจ้าล่ะไม่ดีครับ
จ้าเลยจ้าเลยเปล่า
โอ้โอเคดีดีวันนี้ผิดเลยเป็ดนะป่ะเนาะดีมีเดียเนี่ยอนาบายนี่เนี่ยอศีปีมล่ะสรุปมีเดียเนี่ยอนาบายนี่เนี่ยอศีปียามเลยรู้တော့ไม่ရှိหูป่ะเนาะถ้าอศีปีเลยส่วนเนี่ยตะคุกูတော့ม้าနေพี่ဒီတော့လေဒီဟာကြီးကပြဿနာကြီးတွေဖြစ်ပြီးတော့တကယ်တမ်းကြီးမှာတကယ်အရေးကြီးတဲ့ကိစ္စတွေကိုအာရုံမေ့သွားတဲ့ဟာမျိုးတော့လည်းမဖြစ်သင့်တာအမှန်ပဲပေါ့နော်ကျွန်တော်ကတော့နှစ်ပိုင်းတွေ့တယ်တစ်ခုကမီဒီယာတွေကလည်း perception ကိုပဲတတိယလို့ perception ကိုပဲတည်ပြီးတော့လာကြတယ်လောက်ကြတယ်နောက် sensationalism မော်အဲ့ဒီကိုသွားကြတယ်မီဒီယာပြတ်တချို့မီဒီယာတွေမှာပေါ့လေနော်နောက်အနာပိုင်းကြီးအနေနဲ့လည်းနားလည်သိနေတာတချို့ဟာတွေကျွန်တော်ရှင်လည်းအကြီးပါတယ်နော်ပုံကြီးရပြောကြဆိုကြအဲ့ဒါမျိုးလေးတွေကြတာမျိုးဖြစ်တယ်။နောက်ကျွန်တော်တို့တခုတည်ရမှာကျွန်တော်တို့မြန်မာနိုင်ငံတို့ဖိလစ်ပိုင်တို့အင်ဒိုနီးရှားတို့ဆိုတာ corruption နဲ့ပတ်သက်ရင်တော်တော်လေးကိုစမ်းသပ်ပြီးတဲ့ corruption ဘာလို့လဲဆိုတော့ဒီပေါင်းမြင်လို့ဆိုတာ corruption ခံတော့လူရ corruption ဆိုတာနဲ့လန့်တယ်။ဘုရားပဲကျွန်တော်တို့ကဥပမာပြည့်ရန်ကုန်မြို့သစ်စီမံကိန်းလိုဟာမျိုးဆိုရင်ကျွန်တော်တို့အမေနဲ့ခေါင်းနဲ့ထည့်တယ်ပို့ပြီးတော့ဒါကိုအာယုံဆိုင်ပြီးပြောကြဆွေးကြရှိတယ်ဒါပေမဲ့ပြန်ကြားရေးကဒီစပုံးလေးဇက်ဝယ်လာမျိုးပါတ
ယ်ဟာဟုတ်ကဲ့ကိုသိမင်းဟုတ်ကဲ့စက္ကန့်20ဟုတ
်ကဲ့ဟုတ်
လား
အဲ့ဒီခါကျတော့ကျွန်တော်ကမြင်တော့နှစ်ပိုင်းစလုံးမှာ develop ဖြစ်ဖို့လိုတယ်လို့ထင်တယ်ဒါဆိုတော့ဒါတော့ဟိုမီဒီယာနဲ့အာဏာပိုင်တွေကတော့တောက်လျှောက်ပြီးလိုပဲအဲထိကြတွေ့ကြပြကြဖြစ်ကျွန်တော်တို့ကတော့လိုအပ်တာတော့ investigative journalism အကောင်းမှုလိုတယ်လို့တော့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်အားလုံးကျေးဇူးတင်ပါတယ်နားဆင်တဲ့သောရရှင်တွေအားလုံးလည်းကျေးဇူးတင်ပါခင်ဗျာ
သောသာသာစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်အခုကတော့သတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးပါမယ
်စီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလှုပ်ဆောင်မှုရတဲ့လေကြောင်းကတိုက်ခိုက်မှုတွေက IS စစ်သွေးကြွတွေရှိတဲ့ပြည်မှတ်တွေကိုထိသွာခဲ့တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ဟောင်ကောင်မှာတော့အစိုးရဌာနချုပ်ယုံကိုညကအတင်းဝင်ရောက်ခဲ့တဲ့ဆန္ဒပြအကြောင်းသားဆယ်ကနန်းကိုရဲကဖမ်းဆီးခဲ့ပါတယ်ဂျပန်နိုင်ငံ11 on take တောင်မှာမီးအောင်တစ်ခုပောက်ကွဲလို့လူ၈ဦးထဲမှနေထိခိုက်ဒဏ်ရာရပြီးတော့လူ250ကျော်တောင်မှာတုံပေါ်မှာပိတ်မိနေပါတယ်အဲ့ဒီမီးတောင်ထပ်ပြီးတော့ပောက်ကွဲဖို့ရှိသေးတယ်လို့မိုးလေဝသဌာနကခန့်မှန်းထားပြီးတော့မီးတောင်ရဲ့မိခိုးလုံးတွေနှစ်မိုင်ခွဲပတ်လည်နေရာတွေကိုကျနိုင်တယ်လို့သတိပေးထားပါတယ်ရှင်
။ဒ တရင်ချင်းချုပ်ကိုမအေးသနာကျော်ကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင် VOA American တမနဲ့ခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.